Welcome to the Voice of America in Burmese.
mingla nit thi phit par de tora shin mya shin view america tan ga ni 2024 khu ni january la ta ye tanin na ni nya bai view myanmar bai season ni go american pi daw su washington dc myo daw ga ni myanmar sanaw chain nya 9 nai ga ni 10 nai thi dai ye thot lin pe ni ba bi jamaru ye radio thot lin chat di go yau tan ga ba shu za nai ja ba bi shin ဒီနေ့မှာထုတ်လင်းပေးမယ့်အတန်လွင့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်ထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်။တနင်္လာညရဲ့အစီအစဉ်မှုကကျွန်မစုမမ
မင်္ဂလာညကျမတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တဲအောင်သတင်းတွေကိုမက်ဆူမွန်နဲ့တူတင်ဆက်ပေးသွားပါမယ်ဒီညမှာထူးခြားတဲ့သတင်းတွေကတော့ Hamas တွေက Israel ဘက်ကို Rocket ဒုံးတွေနဲ့အဆက်မပြတ်ပြင်နေပါဗျ2024နှစ်တည့်အစမှာပဲတိုက်ပွဲတွေကြောင့် Russia နဲ့ Ukraine နှစ်ဖက်လုံးတေကြီထိခိုက်မှုတွေရှိနေပါတယ် Rohingya 140ကျော် Indonesia ကိုရေချောင်းကနေထပ်မံရောက်ရှိနေပါတယ်ဆိုတဲ့ထိတ်တဲအောင်သတင်းတွေကိုတင်ဆက်ပေးသွားပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်တဲ့နေနဲ့တူဒီကနေ့ညမှာတင်ဆက်ပေးမယ့်နှစ်တစ်ကူအထူးအစီအစဉ်မှာဆိုရင်တော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းနှွေဦးတော်လှန်ရေးကိုဥဆောင်နေတဲ့သူတွေရဲ့2024ခုနှစ်ရည်မှန်းချက်နောက်ပြီးတော့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့စစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲမြို့နယ်မိုင်းငေါမြို့ကိုတအောင်တိုင်းရင်းသားလက်နက်ကိုင်ဖွဲ့ TLL ကနယ်မြေသိမ်းပိုက်နိုင်ကြောင်းဒီကနေ့ကြေညာလိုက်တဲ့အကြောင်းမှာနားဆင်ရမှာကတော့
အပေါ်လေးရတာဖြစ်သွားပြီးတော့အတားမှမတို့ဒီခံကိုတင်ပိုင်နိုင်တာဖြစ်တယ်။အတားဒီကိုခံတယ်မှလည်းတိုက်ပွဲတွေဖြစ်နေပါလေ
။ TNL ရဲ့ပြောရေးဆိုခွင့်ရှိသူပြောပြပေးခဲ့တာပါရှင်။ဒီသတင်းအပြည့်စုံနဲ့အတူတနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်။ဂါဇာဒေသမှာဟာမတ်စ်သွေးကြွတွေနဲ့ဒီကနေ့ရော့ကတ်ဒုံးနဲ့အဆက်မပြတ်ပြစ်ခတ်မှုတွေကြောင့်အစ္စရေးနိုင်ငံအနှံ့လေကြောင်းရန်သတိပေးအုပ်အော်တံတွေထွက်ပေါ်ခဲ့ပါတယ်။ရော့ကတ်ဒုံးနဲ့ပြစ်ခတ်မှုတွေကြောင့်တေကြီထိခိုက်မှုသတင်းတော့မကြားရပါဘူး။ဂါဇာဒေသကဟာမတ်စ်တွေကိုချိန်မုံမှုအစ္စရေးတပ်ဖွဲ့တွေဆက်လက်ထိုးစစ်ဆင်နေတယ်လို့ဟာမတ်စ်တွေကလည်းအစ္စရေးကိုဆက်လက်တိုက်ခိုက်နေတာပါ။အစ္စရေးစစ်တပ်ကဂါဇာမှာမြေပြင်ရောလေကြောင်းကနေပါဆက်လက်ထိုးစစ်ဆင်နေပြီးတော့လေကြောင်းတိုက်ခိုက်မှုတွေကြောင့်အောက်တိုဘာ9ရက်နေ့ကအစ္စရေးနိုင်ငံတောင်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုကိုဦးဆောင်ခဲ့တဲ့နေရာမှာပါဝင်တဲ့ဟာမတ်စ်တပ်မှုတူတည်ဆုံးခဲ့တယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။တည်ဆုံးသွားတဲ့ Adam Mashma ဆိုတဲ့သူဟာဂါဇာဒေသမှာထိုးစစ်ဆင်နေတဲ့ Israel တပ်တွေနဲ့တိုက်ခိုက်နေတဲ့ Hamas တွေကိုဥဆောင်နေသူဖြစ်တယ်လို့လည်းပြောပါတယ်။ဂါဇာမှာ Israel ရဲ့ထိုးစစ်ကြောင့်လူပေါင်း 21,800 ကျော်တည်ဆုံးခဲ့တယ်လို့ဂါဇာမှာရှိတဲ့ Hamas ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။တည်ဆုံးသူတွေထဲမှာအရက်သားတွေနဲ့စစ်သွေးကြွတွေရဲ့အရေအတွက်ကိုခွဲမပြောထားပေမဲ့တည်ဆုံးသူတွေရဲ့80ရာခိုင်နှုန်းကတော့အမျိုးသမီးတွေနဲ့ကလေးငယ်တွေဖြစ်တယ်လို့ပြောပါတယ်။ Hamas တွေဘက်ကဒဇာဂန်129ဦးကိုဆက်လက်ထိန်းသိမ်းထားပြီးတော့တိုက်ပွဲတွေအတွင်းမှာစစ်ဘက်ဝန်ထမ်း182ဦးတည်ဆုံးခဲ့တယ်လို့ Israel စစ်တပ်ကပြောထားပါတယ်ရှင်။
2024ခုနှစ်နှစ်သစ်ရဲ့အစမှာပဲလက်နက်ကြီးတွေအဝေးထိန်း drone ယာဉ်တွေနဲ့တိုက်ခိုက်မှုကြောင့်တေကြီထိခိုက်မှုတွေရှိခဲ့ပါတယ်လို့ရုရှားနဲ့ Ukraine နှစ်ဖက်စလုံးကသတင်းထုတ်ပြန်လိုက်ပါတယ်။ Ukraine ရှေ့ပိုင်းကရုရှားတို့သိမ်းပိုက်ထိန်းချုပ်ထားတဲ့ Donetsk ဒေသမှာလက်နက်ကြီးထိမှန်ပြီးတော့၄ဦးသေဆုံးပါတယ်။73ဦးဒဏ်ရာရခဲ့တယ်လို့ရုရှားကတင်မြှောက်ထားတဲ့အုပ်ချုပ်ရေးမှူးကပြောပါတယ်။ Ukraine နိုင်ငံရဲ့တောင်ပိုင်းမှာတော့ရုရှားကနေပစ်လိုက်တဲ့ drone တစ်စင်းကိုကြားဖြတ်ဟန်တာပစ်ချခဲ့ရကနေအပြည့်အစည်အပိုင်းစာတွေထိမှန်ပြီးတော့အိုဒါဆာမြို့မှာတဦးသေဆုံးပြီးတော့၃ဦးဒဏ်ရာရခဲ့တယ်လို့အုပ်ချုပ်ရေးမှူး Oleg Kibar ကပြောပါတယ်။ Ukraine နိုင်ငံရဲ့အနောက်ပိုင်း Lviv ဒေသမှာတော့ Russia ရဲ့ drone အများအပြားကို Ukraine လေကြောင်းရံကာကွယ်ရေးစနစ်ကကြားဖြတ်ပစ်ချနိုင်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဂျေရရှားကနေ drone 6စင်းကိုပစ်ခတ်ခဲ့ရမှာတော့89ခုကိုလေကြောင်းရံကာကွယ်ရေးစနစ်ကနေပစ်ချနိုင်ခဲ့တယ်လို့ Ukraine လေတပ်ကဒီကနေ့ပဲသတင်းထုတ်ပြန်ပါတယ်ရှင်။
ဒီ American အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
တနင်္လာည VOE ရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင် အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းမြောက်ပိုင်းကိုရိုဟင်ဂျာ140ကျော်ဟာပြီးခဲ့တဲ့သတင်းပတ်ကုံကရောက်လာခဲ့တဲ့အကြောင်းအင်ဒိုနီးရှားအစိုးရပိုင်သတင်းဌာနကဒီကနေ့ထုတ်လွှင့်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာလူနည်းစုရိုဟင်ဂျာဒုက္ခသည်တွေဟာဒီလပိုင်းအတွင်းမှာအင်ဒိုနီးရှားနိုင်ငံကိုထပ်ရောက်လာတာဖြစ်ပြီးတော့စနေနေ့ကကန့်ကွက်လာတဲ့လှေနဲ့အတူအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့တာဝန်ရှိရဲတွေကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းကပင်အင်ဒိုနီးရှားနိုင်ငံဆူမာထရာကျွန်းရဲ့အနောက်မြောက်ဘက်စွန်းမှာရှိတဲ့အာချေးပြည်နယ်ကန်ယူရန်ကိုဦးတည်ချိကပ်လာတဲ့ရိုဟင်ဂျာဒုက္ခသည်လေတစည်းကိုနိုင်ငံတကာရေးပိုင်နယ်ထဲကိုမောင်းပို့လိုက်တယ်လို့အင်ဒိုနီးရှားရေးတပ်ကပြောပါတယ်။ဒုက္ခသည်တွေဟာသူတို့ကိုရိုဟင်ဂျာအဖြစ်အတိမတ်ပြုဖို့ညှဉ်းဆန်နေတဲ့မြန်မာနိုင်ငံအတွင်းကနှင်းပန်းနှိပ်စက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့သူတွေဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံကိုပြီးခဲ့တဲ့နှစ်နိုဝင်ဘာလနောက်ပိုင်းကလေးကရိုဟင်ဂျာတွေဝင်ရောက်လာတာဟာအခုဆိုရင်1500ကျော်ရှိနေပြီလို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ကပြောပါတယ်။ဒီတော့အတွင်းအင်ဒိုနီးရှားနိုင်ငံအာချေးပြည်နယ်မှာလည်းရိုဟင်ဂျာဒုက္ခသည်တွေကိုလက်မခံဖို့ကန့်ကွက်တာတွေနေရပြန်ဖို့အတင်းအကျပ်မောင်းထုတ်တာတွေလည်းရှိလာနေပါတယ်ရှင
်
။ဂျပန်နိုင်ငံအိုရှိကဝါကန်ယူရန်ဒေသမှာတနင်္လာနေ့ကငလျင်လှုပ်ခတ်ခဲ့တာကြောင့်ဆူနာမီသတိပေးချက်ထုတ်ပြန်ခဲ့ပါတယ်။နောက်ပြီးတော့နိုင်ငံရဲ့အနောက်ပိုင်းကန်ယူရန်ဒေသမှာနေထိုင်တဲ့သူတွေဘေးလွတ်ရာကိုရွှေ့ပြောင်းကြဖို့လည်းအာဏာပိုင်တွေကနှိုးဆော်တိုက်တွန်းထားပါတယ်။ဒီကနေ့တနင်္လာနေ့မှာတော့အိုရှိကဝါကယိုရန်ဒေတာမှာခံမှန်းခြေ 9.6 ရစ်ချက်စတာစကေးအဆင့်ရှိတဲ့ငလျင်တစ်ခုလုတ်ခတ်ခဲ့တာဖြစ်ပါတယ်။နိုင်ပိုင်းတွင်းမှာပဲအနည်းဆုံးနောက်ဆက်တွဲငလျင်၈ကြိမ်ထက်မနည်းလုတ်ခတ်ခဲ့တာဖြစ်ပါတယ်။ငလျင်လုတ်ခတ်ခဲ့တဲ့အိုရှိကာဝါဒေတာဝါဂျီမာစိတ်ကန်းကို၄ပေလောက်အမြင့်ရှိတဲ့ဆူနာမီလှိုင်းတစ်ခုရိုက်ခတ်ခဲ့ပါတယ်။အဲဒီနောက်မှာတော့အိုရှိကာဝါနီကာတာနဲ့တိုရိုမာဒေတာတွေမှာဆူနာမီသတိပေးချက်တွေထုတ်ပြန်ခဲ့ပါတယ်။ငလျင်လုတ်ခတ်တဲ့တန်းကြောင့်အဲ့ဒီဒေတာမှာရှိတဲ့အင်ချေထောင်တောင်းချီပြီးတော့လျှက်စစ်မီပြတ်တောက်ခဲ့ပါတယ်။ငလျင်လုတ်ခဲ့တဲ့ဒေတာတဝိုင်းနျူကလ িয়ার ဓာတ်အားပေးစက်ရုံတွေမှာတော့ချုံရင်းချက်တစုံတရာရှိတဲ့သတင်းကိုမရခဲ့ပါဘူးလို့အစိုးရပြောခွင့်ရကပြောပါရယ်လက်တလောမှာတော့ငလျင်လှုပ်ခတ်ခဲ့ရဒေတာတဝိုက်ကအ धिक အဝေးပြေးလမ်းတချို့ကိုပိတ်ထားပါရယ်တိုကျိုနဲ့အိုင်ရှိကာဝါကြားမှာရှိတဲ့ကြီးစံယထားပြေးဆွဲတဲ့ခရီးစဉ်တွေကိုလည်းရပ်ဆိုင်းထားပါရယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမုံကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ကျမတို့ရဲ့ရေဒီယိုအတန်လွင့်အစီအစဉ်တွေကိုရုပ်တံကပါဝါရှင်တန်ဒီစီမြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့နှစ်တစ်ကူအထူးအစီအစဉ်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်။အရင်ဆုံးတော့ဆရာနာသိန်းခံထားရတဲ့မြန်မာနိုင်ငံမှာဆရာနာရှင်ပြတ်သုံးရေးဥဆောင်ပြီးတော့လှုပ်ရှားနေတဲ့မြမရေးလှုပ်ရှားသူတွေရဲ့2021သုံးခုနှစ်အတွင်းကဖြတ်တန်းမှုတွေကိုအခြေခံပြီးတော့ဒီနှစ်2024အတွက်နိုင်ငံရေးစီရေးညှော်မှန်းချက်တွေနဲ့ပတ်သက်လို့စူးစီးတင်ပြပေးထားတာကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံရေးမှာစစ်တပ်ပါဝင်မှုအဆုံးသတ်ရေးဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရေးအဓိကရည်မှန်းနဲ့ဆရာနာရှင်စန့်ကျင်ရေးຫນွေဦးတော်လှန်ရေးက3နှစ်နီးပါးဖြတ်တန်းလာချိန်မှာရလဒ်တွေကိုဥဆောင်နေတဲ့သူတွေဘက်ကဘယ်လိုမျိုးသုံးသပ်တင်ပြကြပါသလဲ။ဒီနှစ်2024ခုနှစ်အတွက်ဘလို့မျိုးတန်ဋိဌာန်တွေချမှတ်ထားပါသလဲဆိုတော့ VOE ရဲ့နှစ်သစ်နှုတ်ခွန်းဆက်အထူးစီစဉ်မှာ VOE မြန်မာပိုင်းကမတ်အင်ဂျင်နိုင်ကစူးစီးတင်ဆက်ထားတာရှုစားနာဆင်ပါရှင
်မင်္ဂလာပါရှင်အခုကျွန်တော်တို့ VOE ပရိသတ်တွေအတွက်နှစ်သစ်ကူအထူးစီစဉ်ကိုတင်ဆက်တဲ့အနေနဲ့နှစ်သစ်ကူနှုတ်ခွန်းဆက်စကားတွေကိုစူးစီးတင်ပြမှာပါပထမအောင်ဆုံးအနေနဲ့တော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့ယာယီသမရဒူဝါလာရှိလာရဲ့နှစ်သစ်နှုတ်ခွန်းဆက်စကားကြည့်ရအောင်ပါရှင်
။ခုလိုရောက်လာမဲ့2024နှစ်သစ်ကိုမင်းကွန်ပြောခွင့်ရတဲ့အကြောင်းနှုတ်ခွန်းဆက်ရတဲ့အကြောင်းအင်တမကျေးဇူးတင်ပါတယ်
။ NUG ရဲ့2023ခုနှစ်ရည်မှန်းချက်တွေကိုအကောင့်ထဲပေါ်နိုင်ခဲ့တယ်လို့သမရကြီးကအခုလိုပြောသွားပါတယ်
။2023မှာတော့ပြည်သူလူထုရဲ့အတန်ကတတန်ဒင်းညီတချီတဲ့ယုံ2023စစ်အာဏာရှင်ပြတ်တုံးဆိုပြီးတော့ကျွတ်ကျွတ်လာနေရှိခဲ့ပါတယ်တကယ်ပဲအဲ့ဒါတိုင်းဖြစ်လာခဲ့ပါပြီဖြစ်လာတာနဲ့2024နှစ်သစ်မှာတော့ကျွန်တော်တို့ပြည်သူလူထုအားလုံးရဲ့ဆင်းရဲဒုက္ခတွေနဲ့အားလုံးကြုံလွန်ပြီးတော့2024မှာစစ်ချွေလန်းရင်းအေးရတဲ့အနေအထားဖြစ်လာပါစေလို့ကျွန်တော်အနေနဲ့ပြောကြလို့ပါတယ်နှုတ်ဆက်တလို့ပါတယ်ပြည်သူလူထုကလွန်ခဲ့တဲ့နှစ်မှာမြို့ကုန်ရန်ကုန်ကျွန်တော်တို့ဂျူစာခဲ့တဲ့အသီးပွင့်ကိုရလောင်2024မှာလည်းမလျှော့တော့ဇွဲလုံးလာနဲ့ကျွန်တော်တို့ရည်မှန်းချက်ထားတဲ့ပန်းတိုက်ကိုအရောက်အောင်ချစ်တတ်နိုင်ကြပါစေလို့ကျွန်တော်နေနဲ့မေတ္တာပို့ဝါ ပါတယ်ပဝန်ဖေးကတတ်တဲ့အားပေးကြတဲ့တိုက်ပွဲဝင်နေတဲ့ကျွန်တော်တို့ရဲ့ရဲဘော်တွေနဲ့အတူဝန်တော်ကိုတောက်ပံ့ပေးတဲ့ပြည်သူလူထုစိတ်ဓာတ်ကိုပံ့ပိုးပေးကြတဲ့ပြည်သူလူထုအားလုံးကိုလည်းကျွန်တော်အနေနဲ့အထူးလေးစားကြောင်းကျွန်တော်အနေနဲ့ပြောကြားလိုပါတယ်ဘာသူဘာသာအားလုံးကလည်းကျွန်တော်တို့နဲ့အတူမြန်မာနိုင်ငံရဲ့ Federal Democracy တည်ဆောက်မှုလွတ်လပ်မှုတရားမျှတမှုတည်ဆောက်ရေးမှာအခုလိုပဲဆက်ပြီးတော့အားပေးကူညီပေးကြပါလို့ကမ္ဘာတဝမ်းမှာရှိတဲ့နိုင်ငံအသီးသီးရဲ့ခေါင်းဆောင်ချင်းများပြည်သူပြည်သားများအားလုံးကိုလည်းကျွန်တော်အနေနဲ့တောင်းဆိုလိုပါတယ်ဆက်ပြီးတော့ကျွန်တော်နဲ့လက်တွေ့ပေးကြပါလို့နှုတ်ခွန်းဆက်တာလိုပါတယ
်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာအမြဲတမ်းကိုယ်စားလှယ်တမ္မတ်ကြီးဦးကျော်မိုးထွန်းကလည်း2014ခုနှစ်ဟာမြန်မာပြည်သူတွေရဲ့နှစ်ဖြစ်အခုလိုနှုတ်ခွန်းဆက်စကားပြောကြခဲ့ပါတယ
်အလုံးမင်္ဂလာပါခင်ဗျာအခုလိုမျိုး VOA ရဲ့နှစ်တကူနှုတ်ခွန်းဆက်စကားအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်အခုဆိုရင်ကျွန်တော်တို့2023နှစ်ကမကြာမီကုန်ဆုံးတော့မှာဖြစ်ပြီးတော့2024ဟာမကြာမီရောက်ရှိတော့မှာဖြစ်ပါတယ်2024ဟာကျွန်တော်တို့ဒေါ်လာနှစ်ခုပြည်သူနှစ်ဖြစ်ရပါမယ်ဒါကြောင့်ကျွန်တော်2023ကိုကျွန်တော်တို့ပြန်ကြည့်တယ်ဆိုရင်ကျွန်တော်ပြည်ရင်းပြည်ပမှာရှိတဲ့ပြည်သူတွေအားလုံးတိုင်းရင်းသားပြည်သူတွေအားလုံးကနေပြီးတော့ကျွန်တော်တို့ရဲ့ဒေါ်လာရေးမှာစီစီလုံးလုံးညီညီညွတ်ညွတ်တဒတ်တအားပါဝင်ဆောင်ရွက်ပေးနေကြတဲ့အတွက်အားလုံးကိုကျေးဇူးအထူးတင်ရှိကြောင်းပြောကြလိုပါတယ်အဲ့လိုပဲကျွန်တော်2023မှာကျွန်တော်တို့တော်လန်ရေးဆောင်ရွက်ရင်းနဲ့အသက်ကိုဆုံးလွတ်သွားရတဲ့လူတွေကိုယ်ငါချို့တက်ခဲ့ရတဲ့လူတွေရှိခဲ့ပါတယ်ဒါကြောင့်အခုလိုမျိုးအသက်ဆုံးလွတ်သွားခဲ့ရတဲ့လူတွေကလည်းကျွန်တော်တို့တော်လန်ရေးရဲ့အာဇာနည်တွေအဖြစ်ကျွန်တော်တို့အမဲတမ်းမှတ်ယူထားပါတယ်ဒါကြောင့်အားလုံးဝိုင်းဝန်းဆောင်ရွက်တဲ့လူတွေအကုန်လုံးကိုလည်းကျွန်တော်တို့ကျေးဇူးအထူးတင်ရှိပါကြောင်းနဲ့၎င်းတို့ကိုသူတို့အတီးတီးကိုကျွန်တော်တို့ရဲ့ပြည်သူတွေရဲ့အာဇာနည်အဖြစ်အမြဲတမ်းမှတ်ယူထားပါကြောင်းလည်းပြောကြားလိုပါတယ်။ဒါကြောင့်ဒါမဲ့2024ဟာကျွန်တော်တို့ရဲ့ဒေါ်လာနှစ်ပြည်သူနှစ်ဖြစ်ရမယ်အမည်2023မှာဖြစ်ခဲ့တဲ့ဥစ္စာတွေတွေ့ကြုံခဲ့တဲ့ဥစ္စာတွေကိုကျွန်တော်တို့သင်ခန်းစာယူပြီးတော့2024အတွက်အကောင်းဆုံးဖြစ်အောင်ကျွန်တော်တို့ဆက်လက်ပြီးတော့ဝိုင်းဝန်းပံ့ပိုးဆောင်ရွက်ပေးသွားကြဖို့လည်းမေတ္တာရက်ခံပါတယ်။ဒါကြောင့်ကျွန်တော်တို့2024ကျွန်တော်တို့ဒေါ်လာနှစ်ခုပြည်သူနှစ်ကိုကျွန်တော်တို့ရောက်ရှိအောင်ဆောင်ရွက်တဲ့အခါမှာကျွန်တော်တို့တိုင်းရင်းသားပြည်သူအားလုံးတာဝန်ညီညွတ်မှုရှိဖို့ကျွန်တော်တို့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိဖို့ကြားမှမခွဲခြားပဲနဲ့အားလုံးတန်းတူညီညွတ်ရှိဖို့ကျွန်တော်တို့ရဲ့အမျိုးသမီးအင်အားစုတွေအားကောင်းတဲ့လူမှုအဖွဲ့အစည်းဖြစ်ဖို့လူအခွင့်အရေးအားလုံးenjoy ဖြစ်နိုင်မဲ့ကျွန်တော်တို့ရဲ့ federal democracy ပြည်ထောင်စုဖြစ်ဖို့အတွက်ကိုအားလုံးဝိုင်းဝန်းဆောင်ရွက်ပေးသွားကြဖို့လေမေတ္တာရက်ခံတိုက်တွန်းအပ်ပါတယ်ဒါကြောင့်လာမဲ့2024ဟာကျွန်တော်တို့ရဲ့ဒေါ်လာနှစ်ခုကျွန်တော်တို့ရဲ့ပြည်သူနှစ်ဖြစ်တာနဲ့အညီအားလုံးနှစ်တကူမှာရှင်လန်းကြမ်းမြေချမ်းမြေကြပါစေကြမ်းမာကြပါစေချမ်းသာကြပါစေကြောင်းဆုမွန်ကောင်းတောင်းအပ်ပါတယ်အားလုံးကျေးဇူးအထူးတင်ရှိပါရခင
်ကုလသမဂ္ဂမှာမြန်မာနိုင်ငံဆိုင်ရာလူခွင့်ရေးနဲ့ပတ်သက်ပြီးနှစ်စဉ်အစီရင်ခံစာတင်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂရဲ့လူခွင့်ရေးအထူးကိုယ်စားလှယ်တอมအန်ဒရူးစ်ကလည်းမြန်မာပြည်သူတွေအတွက်အခုလို VOA ကနေတဆင့်နှုတ်ခွန်းဆက်စကားပြောကြားထားပါတယ
် Happy New Year this is a time when we reflect on the year past and we look to the year aheadAnd as I do so, the biggest impression for 2023 for me
ပြောရှင်ဘွယ်နှစ်သစ်ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းပါတယ်အခုလိုအချိန်ကာဟာပြီးခဲ့တဲ့နှစ်ကဖြတ်သန်းခဲ့တာတွေကိုသုံးသပ်ပြီးရှိလာမယ့်နှစ်ကိုကြည့်ရတဲ့အချိန်ဖြစ်ပါတယ်ကျွန်တော်အတွက်တော့2023ခုနှစ်ကိုပြန်ကြည့်ရင်တကယ့်ကိုအထင်ကြီးလေးစားမိတဲ့အချက်ကတော့မြန်မာပြည်သူပြည်သားတွေရဲ့ရဲစွမ်းတက်တီနဲ့ဇွဲလုံးလာပဲဖြစ်ပါတယ်နိုင်ငံတော်ဝန်မှာအကြောင်းရင်းစရာကောင်းတဲ့အခြေအနေတွေကိုရင်ဆိုင်ကြုံတွေ့နေကြရပါမယ်လူခွင့်ရေးပြွားရဖို့နဲ့တာသမီတွေရဲ့အနာဂတ်တောက်ပဖို့မြန်မာပြည်သူတွေဟာ ခွန်အားတက်သည့်အပြည့်တန်ဋိဌာန်အပြည့်နဲ့စစ်ကောင်စီကိုတိုက်ပွဲဝင်ခဲ့ကြပါတယ်။မြန်မာပြည်သူတွေရဲ့လွတ်မြောက်ရေးလှုပ်ရှားမှုတွေဟာကမ္ဘာကြီးကိုခွန်အားတွေရှိလာအောင်လှုံ့ဆော်ပေးနိုင်ခဲ့ပါတယ်။ရက်စက်ကြမ်းကြုတ်တဲ့မြန်မာစစ်အာဏာရှင်တွေဘက်မှအရှုံးနဲ့ရင်ဆိုင်နေရတာကိုကျွန်တော်မြင်တွေ့ရပါတယ်။နေမြေတွေဆုံးရှုံးနေတယ်၊သူတို့ရဲ့တပ်တွေလည်းဆုံးရှုံးနေတာပါ။သူတို့ပေါ်ယုံကြည်ကိုးစားမှုတွေလည်းပျောက်ဆုံးနေပါတယ်။တိုင်းပြည်ကိုတည်ငြိမ်အောင်သူတို့ပဲဆွမ်းဆောင်နိုင်တယ်လို့စစ်ကောင်းဆောင်တွေကကဘာကိုပြောနေတာတွေဟာလဲလိမ့်လဲနေတာဖြစ်ပါတယ်စစ်ကောင်းစီအောင်မြန်မာနိုင်ငံဟာတည်ငြိမ်မှုစီးလုံးညီညွတ်မှုတွေရဲ့အရင်အမြင်မဟုတ်ပဲဗျမ်းပရာတွေနဲ့အထိတ်လန့်နေဖြစ်ပေါ်နေတဲ့အရင်အမြင်ဖြစ်နေပါတယ်တကယ်တမ်းစစ်ကောင်းစီလုပ်ပေးလိုက်တဲ့မြန်မာပြည်ကိုစီးလုံးညီညွတ်စေတဲ့အရာကတော့ပြည်သူတွေသူတို့ကိုတဏီတညာနဲ့စန့်ကျင်စေတာပဲဖြစ်ပါတယ်ရှင်းဆက်ပြီးတော့လဲစစ်ကောင်းစီအပေါ်နိုင်ငံတကာရဲ့စန့်ကျင်မှုတွေဆက်ပြီးအကောင်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်။နိုင်ငံတကာရဲ့ပိတ်ဆို့ရေးယူမှုတွေမှာပြည်သာထင်ရှားတဲ့တိုးတက်မှုတွေကိုမြင်တွေ့ခဲ့ရပါတယ်။စစ်ကောင်စီကိုအထူးကြံဖြစ်အောင်လှုပ်ဆောင်ခဲ့ကြတဲ့နိုင်ငံတချို့ရဲ့အရေးယူမှုတွေမှာအတူတကွပူးပေါင်းဆောင်ရွက်ခဲ့တာတွေရှိခဲ့ပါတယ်
။ President, it is critically important that the people of Myanmar know that they are not forgotten.That they are not alone in their fight for human rights.
နှစ်သက်ဆုံးဖြတ်ချက်အဖြစ်ကျွန်တော်ကတိပြုတာကတော့မြန်မာပြည်သူတွေကိုကူညီပံ့ပိုးဖို့အတွက်တက်နိုင်သမျှအစွမ်းကုန်ဆောင်ရွက်သွားဖို့ဖြစ်ပြီးမြန်မာအရေးကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့အရင်ကတခါမှမလုပ်ဆောင်ခဲ့တဲ့အရာတွေလုပ်ဆောင်နိုင်ဖို့အစွမ်းကုန်တွန်းအားပေးသွားမှာဖြစ်ပါတယ်2024မှာစာမျက်နှာသစ်ဖွင့်လှစ်နိုင်ပြီးမြန်မာပြည်သူတွေအတွက်လိုအပ်နေတဲ့သူတို့နဲ့ထိုက်တန်တဲ့အနာဂတ်ဖြစ်လာဖို့အုံမြင့်ချနိုင်မှာပါကျော်ရှင်ပွဲနှစ်သစ်ဖြစ်ပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်2024ခုနှစ်မှာမြန်မာနိုင်ငံသူနိုင်ငံသားအားလုံးရဲ့ဂုဏ်သိက္ခာနဲ့သူတို့နဲ့ထိုက်တန်တဲ့လူနေမှုဘဝအရေးအသွေးတွေအတွက်ခံခိုင်မာမာအတူတကွလက်တွဲလှုပ်ဆောင်ကြပါစို့
နေပြည်တော်အချင်းထောင်ထဲမှာထိမ့်သိမ့်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ရဲ့စီးပွားရေးအတိုင်ပင်ခံပါမော့ခရှောင်းတန်နဲ့ကလည်းသူနေထိုင်တဲ့ဩစတြေးလျနိုင်ငံကနေမြန်မာပြည်သူတွေအတွက်အခုလိုနှစ်သစ်နှစ်ခွန်းဆက်စကားပြောကြားထားပါတယ်
။ So another year passes where the Myanmar people have been forced to use all of their courage, all of their skill, all of their wiles just to survive this terrible regime.That since February 2021 has ruled out
2022 ခုနှစ်ဖေဖော်ဝါရီလကစလို့ဇိုးဝါလာတဲ့စစ်ကောင်စီရဲ့ဖိနှိပ်မှုအောက်ကနေလူမျိုးရှင်တံမှုမြန်မာလူမျိုးတွေဟာသူတို့ရဲ့ရဲစွမ်းတက်သည့်စွမ်းရည်ဉာဏ်ပညာတွေကိုမဖြစ်မနေအသုံးပြုတွန်းလှန်ပြီးတော့2023ခုနှစ်ကိုဖြတ်သန်းခဲ့ကြပါတယ်။ရှစ်လျှောက်သတင်းကောင်းတွေကရှိနေပါတယ်။ဘာကြောင့်လဲဆိုတော့2023ခုနှစ်တလျှောက်လုံးမှာစစ်ကောင်စီကစန့်ကျင်တဲ့မြန်မာပြည်သူတွေရဲ့တော်လှန်ရေးကအရှိန်မြင့်မားခဲ့ပါတယ်။ထိတက်ပို့ပြီးတော့ကောင်းတဲ့သတင်းကတော့မြန်မာပြည်သူတွေအပေါ်မှာ၃နှစ်ကြာအုပ်ချုပ်ခဲ့တဲ့ရက်ဆက်ကြမ်းကြုတ်တဲ့စစ်ကောင်စီအတွက်2024ခုနှစ်အစမှာကနောက်ဆုံးညှိကုံးကြုံမဲ့အပိုင်းကိုရောက်နေပြီဆိုတဲ့ပုံပေါ်နေပါလေ။ဒါကြောင့်2024ခုနှစ်မှာမျိုးလင့်တာကတော့ကျွန်တော်တို့တကယ်ကြားကျင်တဲ့သတင်းဖြစ်တဲ့မြမသမိုင်းမှာစစ်ကောင်စီဟာသူတို့နဲ့ထိုက်တန်တဲ့ကြီးမားလာတဲ့အရှုံးကိုပိုက်ပြီးတော့စစ်အာဏာသိမ်းမှုအဆုံးတတ်သွားပြီဆိုတဲ့သတင်းပါပဲ။ကမ္ဘာတစ်ဝှမ်းမှာရှိတဲ့မြမအတိုင်းဝိုင်းကမိတ်ဆွေတွေအားလုံးကိုလည်းနှုတ်ခွန်းဆက်ပါလေ။ဒီကြတာကတော့2024ခုနှစ်ဟာခင်ဗျားတို့အတွက်ကောကျွန်တော်အတွက်ပါတရင်ကောင်းတွေယူဆောင်လာမဲ့နှစ်ဖြစ်တယ်ဆိုတာပါပဲ
အခုဆက်လက်ပြီးတော့တိုင်းရင်းသားကောင်းဆောင်တွေရဲ့နှုတ်ခွန်းဆက်စကားတွေကိုလည်းကြည့်အောင်ပါအရင်ဆုံးတော့ KNU ကရင်အမျိုးသားအစည်းအရုံးရဲ့ပြောခွင့်ရနှုတ်ခွန်းဆက်စကားကိုကြည့်ကြရအောင်ပ
ါဒေဇာချစ်ခင်ရပါတော့ပြည်သူလူထုပေါင်းတို့ခင်ဗျာဒီနှစ်2024နှစ်ဟာကျွန်တော်တို့ပြောချင်တာကတော့ဒီဖြစ်ကျွန်တော်တို့ရုံးကန်တိုက်ပွဲဝင်နေရတဲ့ဒီဆရာနာရှင်စနစ်ချုပ်ငြိမ်းရေးဟာကျွန်တော်တို့ပြည်သူအလုံးအတွက်အောင်ပွဲအောက်ပြေဆောင်လာနေပါစေလို့ပဲကျွန်တော်တို့နှုတ်ခွန်းဆက်သအားပါတယ်အဲ့ဒါနဲ့တစ်ချက်သေးကျွန်တော်ဆက်ပြောလိုတာကတော့အထူးသဖြင့်အကြက်ဖက်စစ်ကောင်စီပြောချင်တာကတော့ဒီနေ့ဒီအချိန်မှာခင်ဗျားတို့တည်ကြစဉ်းစားပါခင်ဗျားတို့အသေးခံပါဒါမှမဟုတ်ကျွန်တော်တို့နိုင်ငံရေးတောင်းဆိုချက်လေးချက်ကိုခင်ဗျားတို့လက်ခံပါဒါဟာခင်ဗျားတို့ဖွင့်ရည်ပဲခင်ဗျားတို့ရဲ့ထွက်ပေါက်ပဲတနည်းအားဖြင့်ငါတို့ရဲ့ရာဇသက်မဲ့ဆိုတော့ခင်ဗျားသိကြစဉ်းစားပြီးတော့ဆုံးဖြတ်ပါအမြန်ဆုံးဖြတ်ပါနောက်တစ်ချက်ကကျွန်တော်တို့ကမဝေးတဲ့ကာလအောင်ပွဲခံတဲ့လူဖြစ်ပြီးတော့ဒီတိုင်းပြည်အုပ်ချုပ်မင်းလုပ်တဲ့လူတွေဖြစ်တဲ့နိုင်ငံတကာဆက်ဆံရေးကိုကျွန်တော်လေးထားတယ်သူဖြစ်အင်းကြီးနိုင်ငံနဲ့ဆက်ဆံရေးကောင်းမှုကိုဦးတည်တဲ့အတွက်အထူးသဖြင့်တရုတ်နိုင်ငံနဲ့ထိုင်းနိုင်ငံကိုကျွန်တော်တို့ဆက်ဆံရေးဖို့ကောင်းအောင်ကြောင့်လုပ်သွားမှာဖြစ်တယ်ကျွန်တော်တို့နယ်စပ်တကြောမှာကျွန်မကောင်းချမ်းကောင်းဖြစ်နေတဲ့လူကောင်းမှန်ကိုပုံကူးမှုတွေငွေစေဝါကိစ္စတွေတရားမဝင်လောင်စားမှုနဲ့ online ငွေကြေးလိမ်လည်မှုကိစ္စတွေကိုကျွန်တော်တို့အကောင်းဆုံးခင်ဗျားတို့နဲ့ဆက်ပြီးတော့လက်တွဲတိုက်ပွဲဝင်ခြင်းနဲ့အဲ့ဒါအမျိုးခင်ဗျားတို့ကျွန်တော်တို့နဲ့ရရကြီးလက်တွဲပြီးတော့ဒီလုပ်ငန်းတစ်ဖက်ကိုလုပ်ကြပါဆိုလို့ကျွန်တော်ပန်ကြားလို့ပါတယ်နောက်တစ်ချက်ကကျွန်တော်တို့အနေနဲ့သူဖြစ်ဒီ2024ခုနှစ်ဟာကျွန်တော်တို့ပြည်တော်လိုင်းရေ55နှစ်ပြည့်တဲ့နောက်မှာဖြစ်ပါတယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ဒီခရီးခြေတက်လာတာဟာပြောရရွှင်စရာတပွဲမှမရှိဘူးတကယ်ခါတိတဲ့ဘဝတွေရင်းဆုံးရင်းဆိုင်လာတဲ့သူဒီတစ်ကွာလုံးမှာရှိတဲ့အဖြစ်နဲ့ကံဘဝပြည်သူတွေကိုကျွန်တော်တို့ကိုကျင်းစာတယ်ဒီနေ့ဒီကလမှာသူသဖြင့်ယူကရိန်းပြည်သူတွေကြုံတွေ့နေရတဲ့ဘဝတွေသူသဖြင့်ပါလက်စတိုင်းပြည်သူတွေဂါဇာဒေသမှာဘယ်လိုကြုံဆုံခဲ့ရတယ်ကျွန်တော်တို့ကိုကျင်းစာတယ်ကျွန်တော်တို့ကောင်းနားလေတဲ့ပုံမှာခင်ဗျားတို့ရုန်းကန်ခင်ဗျားတို့လွတ်လပ်မှုကိုတိုက်ပွဲဝင်နေတဲ့အပေါ်မှာကျွန်တော်တို့လေးစားတယ်တန်မှုထားတယ်ကျွန်တော်တို့ခင်ဗျားတို့နဲ့အတူရပ်တည်တယ်ဆိုတာဒီနေရာနေကျွန်တော်ပြောချင်တယ်နောက်ဆုံးတစ်ချက်အနေနဲ့ပြောချင်တာကတော့ကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ပြည်သူလူထုတွေဟာတကယ်ပြေးလွှားပြီးတော့ဒုက္ခပေါင်းစုံနဲ့ယုံဟိုကြုံတွေ့နေရတဲ့ဟာဆိုတာအကြမ်းဖက်စစ်ကောင်စီရဲ့လုပ်ရအကြောင်းဖြစ်တယ်။အဲဒါကြောင့်မို့ကျွန်တော်တို့တိုင်းပြည်မှာအထူးသဖြင့်ဒီနှစ်သန်းသောပြည်သူလူထုကပြေးလွှားတိမ်းရှောင်နေရဘူး။ကိုယ်ရမဲ့ဖြစ်တော့အစာရေစာငတ်မောက်ခမောက်ပြီးကြုံဆုံနေရတဲ့အပေါ်မှာအထူးသဖြင့်ပြည်သူဆိုင်ရာအခွင့်အရေးတွေဖြစ်တဲ့နောက်ပြီးတော့ကဘာကလာကအေဂျင်စီလုပ်ငန်းမှာလှုပ်ဆောင်နေတဲ့လူတွေအနေနဲ့ခင်ဗျားတို့တစားစားကြွေးကြော်နေတဲ့humanitarian core principle လေးခုဖြစ်တဲ့လူသားဆန်မှုလွတ်လပ်မှုဒဲမလိုက်မှုကြားနေမှုဆိုတဲ့အားတွေဟာပစားနဲ့ပြောတာတွေမဟုတ်ပဲလက်တွေ့နဲ့အကောင့်တွေပေါ်ကြပြီးကျွန်တော်တို့တကယ်အခုညီလိုအပ်တဲ့လူထုစီကိုအမြန်ဆုံးလှုပ်ကြပါလို့ပဲကျွန်တော်ဒီနေ့ကနေတောင်းဆိုချင်ပါတယ်အားလုံးကိုလေးစားပါတယ်ကျေးဇူးလက်တင်ပါတယ်
ဆက်လက်ပြီးတော့ဒီချင်းမျိုးသားတက်ဦး CNF ရဲ့နှုတ်ခွန်းဆက်စကားကိုလည်းကြည့်ရအောင်ပါရှင
်ချစ်အာနာရှင်နဲ့အာနာရှင်မှန်တဲ့အမြင့်ပြတ်ထုတ်ချပြီးတော့ကျွန်တော်တို့လိုချင်တဲ့နိုင်ငံရေးစနစ်ကျွန်တော်တို့နိုင်ငံမှာဒီဆော့ဖို့တိုက်ပွဲဝင်ရင်းနဲ့အသက်ပေးသွားတဲ့ကျွန်တော်တို့တော်ထောင်ကြီးရဲဘော်ရဲမေတီအားလုံးကိုကျွန်တော်ဦးစွာဦးညွတ်ကာရဝတ်ပြုပါတယ်ဒီတော်လှန်ရေးတစ်လျှောက်လုံးမှာမရက်တီပဲတဲ့ကျွန်တော်တို့ပြည်သူလူထုမိဘပြည်သူအားလုံးကိုလည်းလေးစားကြောင်းကျွန်တော်ဦးစွာပြောလိုပါတယ်ကျွန်တော်တို့ဒီ2023ခုအကုန်ဒီခရစ်စမတ်ဝေတော်ကိုကျွန်တော်တို့ဆင်နွှဲနိုင်တဲ့သူရှိသလိုမဆင်နိုင်တဲ့နှွဲနိုင်တဲ့သူရှိပါတယ်အားလုံးကိုစိတ်နှပြချမ်းသာချမ်းသာပါစေကြောင်းနဲ့ဒီလာမယ့်2024ခုနှစ်မှာကျွန်တော်တို့တိုင်းသားပြည်သူအားလုံးပြီးတော့ကျွန်တော်တို့မဟာမိတ်တပ်ဖွဲ့ဝင်ဒီအားလုံးကိုစိတ်နှပြချမ်းသာချမ်းသာပြီးတော့ကျွန်တော်တို့လိုချင်နေတဲ့နိုင်ငံရေးပန်းတပ်ရောက်ရှိသည့်အထိအတူတကွကျွန်တော်တို့ stateable ပါဝင်ပြီးတော့တိုက်ပွဲဝင်ကြပါစို့လို့ကျွန်တော်နှစ်သိလာမယ့်နှစ်သိဟာကျွန်တော်တို့တိုင်းဒါပြည်သူတွေအတွက်အကံကောင်းချင်းဟိုတည်ဆောင်လာတဲ့နှစ်သိဖြစ်ပါစေလို့ကျွန်တော်ဆန္ဒပြုပါတယ
်အခုတော့လူထုအခြေပြုအဖွဲ့အစည်းတွေရဲ့နှုတ်ခွန်းဆက်စကားအသီးသီးကိုတင်ဆက်မှာပါ။ online ပြည်သူတွေအားလုံးလုံခြုံကြမှာကြပါစေရှင်။ VOA ရဲ့ဒီနှစ်တကူနှုတ်ခွန်းဆက်အစီအစဉ်မှာပါဝင်ခွင့်ရတာအများကြီးဝမ်းသာပါတယ်။အခုဆိုရင်ကျွန်တော်တို့နွေဦးတော်လိုင်းကြီးကရပောင်း1000ကျော်3နှစ်တာကာလတည်းရောက်လာခဲ့ပြီ။ကြံတွေးခြင်းရန်ကိုပင်ပန်းနေပေါ့နော်ပင်ပန်းစရာကြီးပါ။စရောရုပ်ကောနှစ်နာဆုံးရှုံးရမှုတွေမြောက်များစွာနဲ့ကျွန်တော်ပြန်မရနိုင်တော့တဲ့အရာတွေပေါ့နော်ဒါတွေအတွက်လည်းအများကြီးစိတ်ထိခိုက်ရတယ်။တစ်ချိန်တည်းမှာလည်းပြန်ကြည့်မယ်ဆိုရင်ကျွန်တော်တို့မြန်မာပြည်သူတွေရဲ့တော်လိုင်းကြီးကနှစ်ပေါင်း80ကျော်ကြာတဲ့အထိပေါ့နော်လူမျိုးပေါင်းစုံအလုပ်သမားလေသမားဒီအမျိုးသမီးတို့ရဲ့တော်လန်မှုတွေနောက်အထည်ချုပ်လုပ်သမားတွေရဲ့တော်လန်မှုတွေနောက်ဒီလူမျိုးပေါင်းစုံကိုယ့်ရဲ့ကိုယ့်မြေကိုယ့်ရေကာကွယ်ပြဌာန်းပိုင်ခွင့်တွေအတွက်
ကိုပိုင်အုပ်ချုပ်မှုတွေအတွက်တော်လှန်ခဲ့ကြတဲ့စုဖွဲ့အသီးသီးရဲ့တော်လှန်ရေးတွေကြောင့်ဒါလည်းကျမတို့ဒီထက်ဆက်ပြီးတော့ဒီမျိုးတော်လှန်ရေးကအတွန့်ရှင်နိုင်ခဲ့ရဲဆိုတဲ့အချက်ကိုလည်းကျမတို့ဒီကနေအသိမှတ်ပြုချင်ပါတယ်ပေါ့နော်နောက်တစ်ခုကတော့ကျမတို့တော်လှန်ရေးမှာခုဆိုရင်ဒီအတွေးခေါ်အယူဝါဒအပြည့်ပြင်းပြောင်းလဲရေးစီကိုအပြည့်ပြင်းနဲ့ရွေးရှားနေပြီဖြစ်တယ်စိုးစုတော်လှန်နေရစစ်သားတွေစစ်တပ်တွေကိုတက်ဖြတ်ဖို့ချိန်မုန်းဖို့တွေမဟုတ်ဘဲနဲ့သူတို့ဒီလိုရာဇဝတ်မှုတွေစစ်ရာဇဝတ်မှုတွေဆက်လက်ကျူးလွန်စေတဲ့အတွေးခေါ်အယူဝါဒနောက်ွယ်ကနေသူတို့ကိုထောက်ပံ့ပေးနေတဲ့အတွေးခေါ်တောက်တန်တွေကိုပါဖြိုဖျက်နေရတာဖြစ်တယ်။အဲဒီမှာအရေးကြီးဆုံးကတော့မဟာဗမာလူမျိုးကြီးဝါဒနဲ့မဟာဖို့ဝါဒဒီနှစ်ချက်ဒီကျမတို့လူမျိုးပေါင်းစုံအသီးသီးအတွက်ရန်သူတစ်ဖွဲ့ဆက်ပြီးတော့တည်ရှိနေတယ်။ဒီအတွေးခေါ်တွေကျမတို့တော်လည်ရင်းမှာလည်းမကူးဆက်စီဖို့အတွက်ရှိဆက်စူးစမ်းရမှာလည်းအများကြီးရှိတယ်ပေါ့နော်ယနေ့တော်လန်ကြီးကကျမတို့ပြည်သူတွေတင်မဟုတ်ဘူးစက်တက်မျိုးဆက်တွေစက်သားတွေရဲတွေကိုယ်တိုင်သူတို့မိသားစုတွေကိုယ်တိုင်ပါဝင်နေကြတဲ့တော်လန်ကြီးဖြစ်တယ်ဆိုတာလည်းအသိမှတ်ပြုမိပါတယ်အခုစက်သားနဲ့ရဲအယောက်ပေါင်း14,000ကျော်ဟာပြည်သူ့ဘက်ရက်တည်လာခဲ့တယ်ယနေ့အချိန်ထိလည်းဆက်ပြီးတော့အလင်းဝင်လာနေတဲ့စက်သားတွေမိသားစုအများကြီးရှိနေရတယ်သတိပြုမိမှာဖြစ်ပါတယ်ဆိုတော့ဒီတော်လန်ကြီးဟာရှိဆက်ကျမတို့ဟိုသွေးစည်းညီညွတ်မှုနဲ့အဖိနှိတ်ခံနေတဲ့တော်လန်ကြီးဆက်ပြီးတော့ဖြစ်လာမယ်ဆိုရင်တော့ဒီမဟာဖွာရာတွေနောက်ဒီမဟာလူမျိုးကြီးဝါရာတွေကိုကျွန်တော်တို့အမြင့်ထက်နိုင်မှာဖြစ်တဲ့ဒီရာတစ်ဆင့်မှာပေါ့နော်လူခွင့်ရေးဒီမိုကရေစီဖွင့်ကားတဲ့အသားဝင်ကိုကျွန်တော်တို့အတူတကွရောက်နိုင်မှာဖြစ်တယ်။ယနေ့တော်လည်ရာကျွန်တော်လူပေါင်းစုံလူတန်းစားပေါင်းစုံပါဝင်လာဖို့စော်ဩနေရတယ်လို့ပဲကျွန်တော်တို့ရဲ့တော်လည်ပန်းတိုင်ကလူတန်းစားအလုံးအတွက်ဖြစ်ရမယ်ဆိုတဲ့တန်နိုင်ထန်နဲ့ရှေ့ဆက်ကြပါစို့လို့ပြောရင်းနဲ့2024ခုနှစ်မှာပြည်သူတွေအားလုံးစိတ်ကြမ်းပါခြင်းကိုယ်ကြမ်းပါခြင်းနဲ့ပြည့်စုံပါစေ။ကျမတို့ပြည်သူတွေအားလုံးအတူတကွရက်တည်ပြီးတော့ရှေ့ဆက်ကြမယ်။ကျေးဇူးတင်ပါတယ
်။ဒါမှ2024ကစပြီးတော့ပါကျွန်တော်တို့ပြည်သူတရလုံးနော်လိုလားတောင်းတတဲ့နော်လိုလတ်မှုငြိမ်းချမ်းမှုတန်းလူညီများရှိတဲ့နော်ဒါခစ်ပြောင်းစနစ်ပြောင်းခစ်တဲ့စနစ်တည်းကြီးတစ်ခုကိုကျွန်တော်တို့နော်ပုံမူပြီးတော့ဤကျက်စွာနော်တည်ဆောက်နိုင်မှုနော်ဒီခရီးပန်းနိုင်ကိုပို့ပြီးတော့နော်အတူတကွလက်တွဲပေါ်ဆောင်နိုင်ရဖို့ကျွန်တော်တော်လဲမျောနေပါတယ်ယုံလဲယုံကြည်ပါတယ်အဲ့တွက်လဲစီဆူတောင်းတဲ့ကဆူတောင်းတန်ိဌံပေါ့ဗျာနော်သူလဲတောင်းတဲ့တန်ိဌံလဲကျွန်တော်တို့ပြူပါတယ်လို့ဒီတော့ပြောချင်ပါတယ်ခင်ဗျအဲ့တော့ဗျာဒီ2023အပဝင်ဒီဒေါ်လာပြည်သူ့ຫນွေဦးဒေါ်လာရေးကာလ3နှစ်ဒီ3နှစ်မှာကျွန်တော်တို့ဘာကောက်ချက်ချနိုင်ရပြီလဲဘယ်လိုဖြတ်တန်းခဲ့ပါလဲဆိုနံပါတ်1တေချာတာကတော့ဒီပွဲမှာဒီအကြံဖတ်အာနာသိန်းဖက်စစ်အာနာယူကြည့်ရဖို့ဒီပြည်သူ့ဒေါ်လာရေးကြီးအပေါ်အာနာယူဖို့နော်အနုနီးနဲ့ရောအကြမ်းကြီးနဲ့ရောပေါ့နော်အနိုင်ယူဖို့ဆိုတာဘယ်နည်းကိုပဲတုံ့ပြန်လုံးဝမဖြစ်နိုင်တော့ဘူးဆိုတာကိုကျွန်တော်တို့အင်မတန်သိကြခဲ့ပြီဒီအတွက်ကျွန်တော်တို့လုံလောက်စွာကျွန်တော်တို့ပြည်သူအားနဲ့တပ်တည်ပြခဲ့ပြီကျွန်တော်တို့ဒါကောက်ချက်ဆရမှာဖြစ်ပါတယ်အဲ့တော့ရှစ်လာမယ့်2024အပါဝင်ရှစ်လာမယ့်အနာဂတ်ကတော့ကျွန်တော်တို့ပြည်သူဘက်ကနော်သိကြဖို့နိုင်ဖို့ထပ်ပြီးတော့ကျွန်တော်တို့အလုံးနဲ့တတိပြရမယ်ဒီကာလတွေဖြစ်မယ်လို့ကျွန်တော်ခံယူတယ်အဲ့တော့2023မှာလည်းပဲကျွန်တော်တို့ပြည်သူအားလုံးရဲ့စုစည်းမှုညီညွတ်မှုနဲ့နော်ဒေါ်လန်စိတ်ဒေါ်လန်တွေးတော်လမ်းမှန်တွေကိုကျွန်တော်တို့ဒါပေါ်ထုတ်ပြသခဲ့ပြီရှီလာမ2024မှာလည်းဒီထက်ပိုပြီးတော့ကျွန်တော်တို့ဒါเนาะဒါအစွမ်းကုန်အချိန်တိုးပြီးတော့ကျွန်တော်တို့ဒါတော်လမ်းတာဝန်တွေထမ်းရွက်ကြဖို့ဖြစ်တယ်လို့ကျွန်တော်ကတော့ဒီလိုပဲခံယူပါတယ်ခင်ဗ
ျအခုလို2024ခုနှစ်သစ်မှာကျမတို့ VOA ကနေပြီးတော့နှစ်သစ်နှုတ်ခွန်းဆက်စကားပြောကြတဲ့အစီအစဉ်ကိုကျမတို့ထုတ်နေတဲ့နေရာမှာလူမျိုးစုပေါင်းစုံဒီတိုင်းသားပေါင်းစုံအဖွဲ့အစည်းပေါင်းစုံပါဝင်နိုင်အောင်အသံပေါင်းစုံပါဝင်နိုင်အောင်ကြိုးစားခဲ့ပါတယ်။ဒါပေမဲ့လည်းအချိန်အခန့်အသတ်ကြောင့်ကျမတို့ပြည့်ပြည့်စုံစုံတင်ပြခွင့်မရတဲ့အတွက်လည်းတောင်းပန်ပါတယ်ရှင်။2024ခုနှစ်အတွက်မြန်မာပြည်သူပြည်သားတွေလူအင်ဆန်နာပြေဝကြပါစေ။ဘေးအန္တရာယ်အသေးသေးကနေလည်းကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
2021ခုနှစ်ဖေဖော်ဝါရီလ1ရက်မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းຫນွေဦးတော်လန်ရေး3နှစ်နီးပါးဖြတ်တန်းလာတဲ့အချိန်မှာစစ်အာဏာရှင်စန့်ကျင်ရေးဦးဆောင်တဲ့သူတွေရဲ့ဒီနှစ်2024ခုနှစ်အတွက်ရည်မှန်းချက်တွေနဲ့ပတ်သက်လို့နှစ်သစ်ကူးအထူးစီစဉ်ဖြစ်တဲ့မတ်ရင်ချင်းနိုင်ငံစီစဉ်တင်ဆက်ပေးခဲ့တာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ကျမတို့ VOA ကနေထုတ်လင်းပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်နေအနေနဲ့ကျမတို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင် VOA မြန်မာပိုင်းရဲ့ email လိပ်စာ burmese@voanews.com ကို အီးမေးလ်ပို့ပြီးတော့ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေ message ကနေတဆင့်လဲဆက်သွင်းနိုင်ပါတယ်ရှင် VOA မြန်မာပိုင်းရဲ့တနင်္လာညထုတ်လွှင့်ချက်တွေကိုည9နာရီကနေ10နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနာရီဝက်မှာတော့တနင်္လာညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့သတင်းနောက်မှတ်စုစီးပွားရေးကဏ္ဍလူမှုရှုခင်းအစီအစဉ်တွေနဲ့အတူအထူးသတင်းပေးပို့ချက်တစ်ပုဒ်ကိုလည်းရှုစားနာဆင်ရဖို့ရှိပါတယ်ရှင်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မင်္ဂလာညချမ်းမသောရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ် January 1ရက်တနင်္လာညချမ်းအတန်လွင့်အစီအစဉ်တွေကိုရှုစားနာဆင်နေရတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတော့သတင်းပေးပို့ချက်ကိုတင်ပြပေးကြပါမယ်။စည်ရဲတင်းမာနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲမြို့နယ်မိုင်းငော့မြို့ကိုတောင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ TLLA ကနောက်ထပ်နယ်မြေသိမ်းပိုက်နိုင်ကြောင်းဒီကနေ့ကြေညာလိုက်ပါတယ်။နှစ်လကျော်ကြာတိုက်ပွဲတွေကြောင့်ဒေသခံပြည်သူရဲ့လုံခြုံရေးအတွက်စိုးရိမ်မှုတွေနဲ့သွာလာရေးခက်ခဲတွေကြုံနေရတာပါ။ရှမ်းပြည်မြောက်ပိုင်းကစည်ရဲတင်းမာမှုနောက်ဆုံးအခြေအနေရန်ကုန်ကပေးပို့ထားတဲ့သတင်းကိုစံကျော်ပြောပြပေးပါမယ်ရှင်။
ညီနောင်မမိတ်သုံးဖွဲ့ရဲ့တစ်တုံညာနှစ်ခွန်းစစ်စင်ဟာနှစ်လကျော်ကြာမြင့်လာခဲ့ပြီးတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲရှိပါတယ်။ဒီဇင်ဘာလ31ရက်နေ့မှာတော့ကြောင်မဲမြို့နယ်ကမိုင်းငော့မြို့ကိုသူတို့တပ်ဖွဲ့ကထပ်မံသိမ်းယူလိုက်ကြောင်း PSLF TNL ရဲ့ပြောရှင်ကရှိသူက VOA ကိုခုလိုပြောပါတယ်
။မင်းညပေါ့နော်။ကျမတို့ဒီမိုင်းငော့မြို့ကန်းကိုကျမတို့တပ်ဖွဲ့ကဝင်ရောက်ပြီးတော့မှရှင်းလင်းသိမ်းပိုင်နိုင်ခဲ့တယ်။ဒီခေတ်ကဒီ26ရက်နေ့ကနေဒီမနေ့အထိတိုက်ပွဲလေးရက်တာဖြစ်သွားပြီးတော့အဲ့ဒါမှကျမတို့ဒီအဲ့တော့တိုင်ပိုင်နိုင်တာဖြစ်တယ်။အတကားဒီကိုခန့်တယ်မှာလည်းတိုက်ပွဲတွေဖြစ်နေပါတယ်
။ PSLF TNL ရဲ့သတင်းထုတ်ပြန်ချက်မှာတော့မိုင်းငော့မြို့ကစစ်ကောင်စီရဲ့ဗျူဟာကုန်းအပါဝင်ရဲစခန်းနဲ့ဌာနဆိုင်အားလုံးကို31ရက်နေ့ည7:45မိနစ်မှာတင်းယူနိုင်ကြောင်းဖော်ပြထားပါတယ်။၃ရက်ကြာမိုင်းငော့မြို့တိုက်ပွဲမှာစစ်ကောင်စီကလေကြောင်းက24ချိန်လာရောက်ပြီးဘုံကျဲချမှု103ချိန်နဲ့လက်နက်ကြီး45ချိန်ခန့်ပစ်ခတ်ခဲ့ကြောင်းဒေသခံ2ဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တယ်လို့ဖျားကျောင်းခံနဲ့ဘာသာရေးအဆောင်အုံတွေနဲ့လူနေအိမ်14လုံးပျက်စီးခဲ့ကြောင်းလည်းသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲအတွင်းဟောင်းဝေစာအမြောက်ပါဝင်လက်နက်ခဲရနဲ့စစ်သုံးဆောင်တွေတိမ့်စီရမိကြောင်းလဲ PSLF TNL ကသတင်းထုတ်ပြန်ပါတယ်။မိုင်းငော့မြို့ဟာကြောင်မဲမြို့နဲ့မိုင်30ကျော်အကွာမှာရှိတာကြောင့်ကြောင်မဲမြို့လုံခြုံရေးအတွက်လဲစိုးရိမ်မှုတွေရှိနေကြောင်းဒေသခံတူကပြောပါတယ
်။ကြောင်မြို့ပေါ်တော့နေ့တိုင်းပြည်တယ်လက်နက်ကြီးတန်လေးကတော့ရှားနေရတာပဲ။ပြစ်တာတော့မရှိတော့တောင်ရောက်လို့ကြောင်မဲမြို့ထဲကတော့လူစုနည်းနည်းစိုးရိမ်ကြတာပေါ့ဗျာ။မိုင်းငော့နဲ့ကြောင်မဲနဲ့ဆို30မိုင်ရှိတယ်။ကြောင်မဲမြောက်ဘက်ခြမ်းပတ်လည်မှာတော့ DNA တော့ရှိနေတာပဲ။ထားတိုင်းကိုယ်တည်းမှာဟိုတိုက်ပွဲဖြစ်တာတို့ပြီးတော့အခုကြောက်မင်းနဲ့ဒီဘောကြားမှာလည်းတစ်ခွဲရှိတယ်ပြစ်နေတာပဲကို
ဒီဇင်ဘာလ31ရက်နေ့ညနေပိုင်းမှာတော့လာရှိုးနဲ့နမ်တူနမ်ဆန်မန်တုံကိုဆက်တွေ့ထားတဲ့ကားလမ်းပေါ်ကရေးပါတဲ့ဤနိုင်တရားကိုစစ်ကောင်စီတပ်ကမိုင်းခွဲဖျက်ဆီးခဲ့ကြောင်းလဲ PSLF TNL ကသတင်းထုတ်ပြန်ထားပါတယ်ဒီဇင်ဘာလ28ရက်နေ့ကလည်းတီဘောနမ်ဒူကားလမ်းပေါ်ကမိုးတီတံတားကိုစစ်ကောင်စီတပ်ကမိုင်းခွဲဖျက်ဆီးခဲ့ကြောင်း TNL ဘက်ကထုတ်ပြန်ခဲ့ပါတယ်။ဒေသခံတွေကတော့ဘသူလက်ချက်ဆိုတာအတိအကျမသိရသေးကြောင်းနဲ့လမ်းတံတားတွေပျက်စီးတာကြောင့်သွားလာရေးအခက်အခဲဖြစ်နေရကြောင်းပြောပါတယ်
။ဟုတ်တာကိုဗျာအဲ့မိုးတီတံတားတို့ဤတိုင်းတံတားတို့ကဘသူကခြုံမှန်းကိုမသိတာ။ဒါပေမဲ့စစ်တိုက်တဲ့လူအတွက်ကျတော့စည်ရဲစည်ရနဲ့ဖျက်ချပြီးတော့အဲ့တံတားဖျက်တာတို့လမ်းကိုကတ်တင်လောက်တာတို့ဖြစ်ကောင်းဖြစ်မှာပေါ့။ဒါပေမဲ့ရတပ်ပြည်သူတွေကတော့သွားလာရပါအဲကြားထဲရောပါညက်ပြီးတော့ဒုက္ခရောက်ကုန်တော့
ဒီဇင်ဘာလအတွင်းမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ကမိုင်းလုံနဲ့မိုင်းငော့နမ်တူနမ်ခန့်နဲ့ပလောင်ကိုပိုင်အုတ်ချုပ်ခွင့်ရဒေသကနမ်ဆန်နဲ့မန်တုံစုစုပေါင်းမြို့ချောင်းမြို့ကို TNL ကတင်ပြခဲ့တာလည်းဖြစ်ပါတယ်ကိုကန့်ကိုပိုင်အုတ်ချုပ်ခွင့်ရဒေသရဲ့မြို့တော့လောက်ကိုင်မြို့မှာတော့စစ်ကောင်စီတပ်နဲ့ကိုကန့်တပ် MMDA အကြတိုက်ပွဲတွေဆက်လက်ပြင်းထန်နေဆဲရှိပါတယ်ဒီလ30ရက်နေ့ကလေကြောင်းကဘုံကျဲတာတွေအချိန်မရွေးဖြစ်နေတာကြောင့်အရက်သားပြည်သူတွေဘေးလွတ်ရာကိုအမြန်ဆုံးတိမ်းရှောင်ဖို့နဲ့ဒေသတွင်းမှာနေထိုင်နေတဲ့နိုင်ငံသားတွေကိုလည်းသူတို့ကိုတည်င်းပေးပို့ပြီးတရားဝင်လမ်းကြောင်းကနေရပြန်ဖို့ MMDA အဖွဲ့ကတိုက်တွန်းထားပါတယ်။နှစ်လကြာတိုက်ပွဲကာလအတွင်းကိုကန့်ဒေသမှာအရက်သားပြည်သူ80ကျော်ခန့်တိဆုံကြောင်းနဲ့ MMDA ကတည်င်းထုတ်ပြန်ထားပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကတိုက်ပွဲနဲ့ပတ်သက်လို့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကလက်တလောတည်င်းထုတ်ပြန်ထားတာတော့မတွေ့ရသေးပါဘူးခင်ဗျာ။
ဒါကတော့ရှမ်းမြောက်ဘက်ကစစ်ရေးအခြေအနေကိုစံကြောပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်ရဲ့သတင်းနောက်မှတ်စုအစီအစဉ်မှာနားဆင်ရမှာကတော့2024နှစ်သစ်အတွက်မျှော်လင့်ချက်ဆုတောင်းနေရကြမှာတော့မြန်မာနိုင်ငံကစစ်ပြေးဒုက္ခသည်တွေမှာငြိမ်းငြိမ်းချမ်းချမ်းနဲ့သူတို့နေရက်ကိုပဲပြန်မှုဆုတောင်းနေကြပါတယ်။စစ်ရေးပြိပခါတွေပြင်းထန်နေတဲ့အချိန်ဒုက္ခသည်တွေအတွက်ကလည်းအရေးပေါ်ကူညီရေးလိုအပ်နေပါတယ်။သတင်းနောက်မှတ်စုကိုကိုသားညူပြောပြပေးပါမယ်။
ဟောင်းကုံလုံးနှစ်သက်ကူပြောင်းတဲ့အချိန်မှာပျော်စရာအစီအစဉ်တွေနဲ့အတူနှစ်သက်ကူကျူစုလေးရှိကြပါတယ်။ဒါပေမဲ့အာနာသိမ့်ပြီးတဲ့နောက်မှာတော့မြန်မာနိုင်ငံမှာနှစ်သက်ကူပျော်စရာအစီအစဉ်တွေကအရင်ကလိုမျိုးပုံမှန်မရှိကြတော့ပါဘူး။စစ်ကောင်စီရဲ့ညမထွက်ရမင်းတွေကြောင့်မြို့ကြီးတွေမှာမှောင်ရီပြိုးချိန်လောက်ဆိုရင်လူသွားလူလာသိမ့်မရှိတော့သလိုလုံခြုံရေးစိုးရိမ်မှုတွေကြောင့်လည်းအသွားအလာတွေပူပြီးတော့ရှင်းလာတယ်လို့မြို့ကန်တွေကပြောပါတယ်။အာနာသိမ့်ပြီးတဲ့နောက်ပိုင်းပေါ်လာတဲ့လက်နက်ကင်ပြိပခါတွေကြောင့်တိုက်ပွဲဖြစ်ပွားရာဒေသတွေမှာဆိုရင်လည်းပေါ်ဆုံးခွာနေရသူတွေဟာနေရမပြတ်နိုင်မနဲ့ကျုံရမှာနေထိုင်နေကြပါတယ်။ဒီလိုအခြေအနေတွေကြားမှာအရင်ကပျော်စရာဖြစ်ခဲ့တဲ့နှစ်တကူပွဲတော်ဟာစိတ်သုံးခဲ့ရပြီးတော့တချို့ကတော့ပြေးလွှားရင်းနဲ့ပဲနှစ်ဟောင်းကိုကြော်ဖြတ်ကြရပါတယ်။လာမယ့်နှစ်သက်မှာတော့အစိုးရကုံဆုံးပြီးတော့အားလုံးငြိမ်းချမ်းနဲ့အိမ်ပြန်နိုင်ကြဖို့အတွက်ချင်းပြည်နယ်ကစစ်ရှောင်လာသူတူကဆူတောင်းပေးထားပါတယ
်။အများကြီးပြောလင့်ထားတာပေါ့နော်မြန်မာနိုင်ငံကိုအချိန်မှာတော့အော်တော်တိုင်းကလာဆိုတော့အကုန်လုံးကအဝေးရောက်နေကြတယ်ဆိုတော့အင်ဂွန်လွမ်းနေတယ်ကျမတို့လည်းအင်ဂွန်လွမ်းနေရတာပါပဲဒီနေရာဘေးရောက်တော့ပိုစင်တဲ့နေရာရောက်တယ်ဆိုပေမဲ့လည်းဒီမှာအရန်ကိုခက်ခဲတာပေါ့နော်အော်ဘာမှဘာမှလည်းလောက်လောက်ကြိုင်လို့မရတဲ့နေရာမှာနေရတယ်ဆိုတော့အရန်ကိုအခက်ခဲဖြစ်နေတယ်ဒါပေမဲ့အော်မြို့ရောက်ကျတော့ဒီအခြေအနေကြီးအမြန်ဆုံးပြောင်းနေပါစေအခြေအနေကောင်းပါစေလို့ပဲဆိုတောင်းရမှာပေါ့နော်
စစ်ဆောင်ကြသူတွေတဲ့မှာတချို့ကကိုနီဝင်းကျင်ကရွာနီးချုပ်ဆက်တွေမှာဝင်းရောက်နေထိုင်သူတွေရှိတယ်လို့ပြည်လွှားရေးနဲ့နေဆက်ရောက်သွားသူတွေလည်းရှိကြပါတယ်။လမ်းကြောင်းတွေပိတ်ဆို့ထားပြီးတော့ကုန်စင်စီးဆင်းမှုကိုကန့်သတ်ထားလို့စားနေခါခက်ခဲမှုတွေလည်းကြုံတွေ့နေကြရပါတယ်။စစ်ဆောင်ကူညီနေသူတွေကတော့နိုင်ငံတကာရဲ့လူသားချင်းစာနာမှုအရေးပေါ်ကူညီတွေအစောတက်လျင်ပဲလိုအပ်နေတယ်လို့ပြောကြပါတယ်။အဝတ်တထည်ကိုတစ်ခုနဲ့ကိုလူယုံပြေးကြရတဲ့စစ်ဆောင်တွေအတွက်အခြေခံကူညီတွေလိုအပ်နေပြီးတော့ကုန်သွယ်ရေးလမ်းကြောင်းပိတ်ဆို့ထားတာမဟုတ်လို့အကူအညီပေးနေသူတွေမှာလည်းအခက်တွေ့နေရတဲ့အခြေအနေကိုပြောပြပါရစေ
။ဒီကတော့ဘာလို့လဲဆိုတော့တို့ရိတ်ခါတော့ရေးပေါ်ဟိုဟာစံစီစာရေးပေါ်လို့တယ်ပြီးတော့မှဆောင်းအတီဖြစ်တဲ့ကြောင့်မလို့ဟာနှွေးထွက်တွေလိုအပ်မှုတွေတွေ့နေရတယ်ပေါ့နော်။ဘာပြောလဲဆိုတော့တို့ထွက်လာကြတဲ့ဟာပို့တစ်ထက်ကိုတစ်ခုနဲ့ထွက်လာကြတဲ့လူတွေကများတယ်။များတဲ့ခံကြမှာရေးပေါ်ဟိုဟာဒီသောက်ပတ်မှုတွေလိုအပ်မှုတွေရှိနေတော့ပဲပေါ့နော်။အခုကျွန်တော်တို့အနေနဲ့ဟိုနိုင်ငံတကာဖွဲ့စည်းတွေကို humanitarian assistance တွေပို့ဖို့များများလိုအပ်လာတယ်။ဟို emergency ဖြစ်တဲ့ကြောင့်မို့အရေးပေါ်တုတ်ပတ်မှုကိုလည်းများစွာနဲ့တိရောက်စွာတုတ်ပြန်ဖို့အတွက်ကျွန်တော်တို့ခိုင်နေတဲ့ဒီကနေ့ပြောကြားချင်တာပေါ့နော်။ဟုတ
်။ကိုယ့်ရဲ့ရက်ရွာအိုးအိမ်ကိုစွန့်ခွာပြီးတော့တောထဲမှာဖြစ်တယ်လို့စီပီးရှောင်နေကြတဲ့သူတွေမှာအခြေခံလိုအပ်ချက်တွေအလျင်မီရရှိနိုင်ဖို့မနည်းပဲရုန်းကန်နေကြရတာပါ။ကချင်ပြည်နယ်တနိုင်းမြို့နယ်မှာဆိုရင်အခုနှစ်ခရစ်မတ်ကိုစုတောင်းခြင်းကိုပဲအဓိကထားပြီးတော့ဖြတ်သန်းဖြစ်တယ်လို့ခရစ်ယာန်ဆရာတော်တစ်ပါးကပြောပါတယ်။စစ်ပြေးဒုက္ခတွေတဲကခရစ်ယာန်ဘာသာဝင်တချို့ဟာလည်းအိမ်နဲ့အဝေးမှာအခုနှစ်ခရစ်မတ်ပွဲတော်ကိုမဆွေနှွှဲနိုင်ကြပြီမဲ့လာမယ့်နှစ်သက်မှာတော့သူတို့အတွက်အမြန်ဆုံးငြိမ်းချမ်းနိုင်ဖို့ကိုစုတောင်းပေးကြပါတယ်
။အားလုံးတို့အဲမြန်မာနိုင်ငံမှာရှိတဲ့အဲလူမျိုးဘာသာမျိုးအားလုံးလာမယ့်နှစ်သက်2024မှာတော့သာသူအဲအားလုံးဒေတာစုနဲ့အဆုံစုနဲ့အဲပြန်လေဒီမှာအေးအေးဆန်းဆန်းနဲ့အဲမိမိအဲဘဝဒီအစံသာအတိုင်းလုံးဆောင်နိုင်ကြပါစေလို့သူတို့အနေနဲ့အားလုံးကိုမြတ်တာပူဇော်ပါတယ်လို့
မြန်မာနိုင်ငံဒီဟာဒီစားအတော်များများမှာတိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေပါတဲ့ပူးပေါင်းလက်နက်ကိုင်တပ်ဖွဲ့အင်အားစုတွေနဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကဆက်လက်ဖြစ်နေပြီးတော့အခုချိန်အထိဆိုရင်နေရာဆက်ခွာသူပေါင်းက 1.6 တန်းရှိလာပြီဆိုပြီးတော့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံ UNOCHA ရဲ့ဒီဇင်ဘာလနောက်ဆုံးထုတ်ပြန်ချက်မှာဖော်ပြပါရယ်။ဒါပြင်နိုင်ငံတွင်းလူဦးရေရဲ့သုံးမှုတစ်ပုံနီးပါးရှိတဲ့လူဦးရေ 18.6 တန်းဟာလူသားချင်းစာနာမှုအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂဘက်ကထုတ်ပြန်ပါရယ်။ဒီလိုအပ်ချက်ကပြီးခဲ့တဲ့နှစ်ကထက်လူဦးရေတန်းများလာတာဖြစ်ပြီးတော့အာနာမသိငင်လိုခဲ့တဲ့၃နှစ်ခါတည်းဆိုရင်19ဆနီးပါးမြင့်တက်လာတာဖြစ်တယ်လို့လည်းအစီအစဉ်မှာဖော်ပြပါရတယ်။20နှစ်တိုင်းဒီဇင်ဘာလကိုရောက်လာပြီဆိုရင်အားလိုက်ရဲ့အတွက်မှာခီးသွွားသူတွေနဲ့မိသားစုနဲ့အတူနှစ်သက်ကိုဖြတ်သန်းတာပုံစံမျိုးစုံနဲ့ပျော်ပျော်ပါပါနဲ့နှစ်သက်ကူးလေးရှိကြပါရတယ်။အာနာသိမ့်ပြီးတဲ့နောက်မြန်မာနိုင်ငံမှာတော့အခုဆိုရင်3ချိန်မြောက်ဖြစ်ဖြတ်သန်းရမယ်။2024ခုနှစ်နှစ်သက်ကူးချိန်မှာတော့မြန်မာနိုင်ငံအမြန်ဆုံးညှိနှိုင်းစေဖို့ကိုပဲဒုက္ခသည်တွေဖို့ဆူတောင်းမျှော်လင့်နေကြတဲ့အကြောင်းဒီသတင်းပတ်ရဲ့သတင်းတော်မှတ်စုအစီအစဉ်ကနေပြီးတော့တင်ဆက်လိုက်ပါတယ်ကျွန်တော်သားညူပါ
၂
2024年嘛，北洋人民咯，你妈皮肚里内也因我北京境内变难家务受打工家的，得拿买手时间，过大牛不要别别给他批发的些，可是比如西瓜一干那个，真是别家买的，大家是农民，免得拉拉那一丢，皮肚里来的买的嘞，正是表一百股表内来家买的，皮肚皮把大家是个拉拉，没等于太点别别他买的。
มากระดิมียาจันทร์ว่าสิบกว่าปีแล้วจันทร์เช้าปุ๊บพี่เราเก้าเนี่ยปีนั่นเองตัวต่อคุณเราเจอเราเจ้าอาณาบัตรเจ้าเช่นนะว่ามากระดิมียาเรื่องสายนะจันทร์เราเวมิชิโรนี่มาคุณจันทร์เรามากระดิมียาทำอะไรฉันนี่จะได้ส่งนี่พี่ว่าอีกไหมจันทร์เราเรามาเนี่ยโอ้เจ้าจ้าเราที่เจ้าใช้ดาวจันทร์เรามาไปก็พี่ที่เวทเล็กดูว่าจันทร์เราว่าจะพูดอาตาละก็จันทร์เรามากระไซรุสินดีอยู่ตาดีอยู่ทั่วปีเลยเวมิชิโรนี่มาล่าสุดเลยสุดที่ได้ยินเนี ဆိုင်ပြုံးမှုကနေဒီနှစ်တော်ဈေးကွက်ဝယ်လို့အရာကြံပြောင်းဆိုင်နေတယ်လို့ဆိုင်ပြုံးရေးသမားကိုဝင်းထွန်းစောကပြောရေးကိုပြောပါတယ်ပြည်တွင်းတရားစီမြင့်တက်နေစေဖြစ်ကြောင်းမြန်မာနိုင်ငံပိုင်ဂလိုဘယ်နယူးလိုက်တော့မြန်မာကနိုဝင်ဘာလ9ရက်နေ့မှာဖော်ပြပါတယ်ရန်ကုန်တိုင်းဒေသကြီးကုန်းတယ်ကြီးများအတင်းနဲ့ဘေးနားကုန်းစည်တိုင်းဆင်းတွေအရာတရားတစ်ပိတ်သာတုံးထောင်ရှိရာတည်မြင့်တက်ခ ရှိခဲ့တာလို့လည်းနိုင်ငံပိုင်သတင်းကဖော်ပြပါတယ်။ပြည်တွင်းသူလောင်တကြားရောကြပြီးတင်သွင်းမှုလည်းမရှိတာကြောင့်တကြားစီတရတာလို့နိုင်ငံပိုင်သတင်းကဖော်ပြပါတယ်။ဟုတ်ကဲ့ဟိုကျန်စက်ရုံကတော့အခုစားစိုက်တဲ့လူတွေကတော့စားစိုက်တဲ့နေ့မှာသူတို့ဟိုတံမိုးပေးပါတယ်ခင်ဗျာ။ဒီသူတို့လိုအပ်တဲ့မြေကြီးရဲ့ကြံမျိုးတွေနောက်စိုက်ပြီးမှတုံးမဲ့ဒီတဘောမျိုးဥစားတွေနောက်ပလတ်စတစ်တွေသူတို့တ ထိုင်းနိုင်ငံမှာတော့အင်းနီညိုရာသီဥတုအခြေအနေရိုက်ခတ်မှုကြောင့်စိုက်ပျိုးထုတ်လုပ်မှုပမာဏကျဆင်းတယ်လို့အရေးအသွေးလဲကျသွားတယ်လို့ထိုင်းနိုင်ငံကျန်းစိုက်ပျိုးသူများအတင်းခေါင်းဆောင်ကပြောပါတယ်။၂၀၂၄ခုနှစ်ကျန်းစိုက်ရာသီအတွင်းကျန်းမက်ထရစ်တန်ကျင်း86%ကျောက်တန်းလောက်ပဲတခြားဆက်တွေကိုပို့နိုင်မယ်လို့သူကခန့်မှန်းပါတယ်။ ထိုင်းနိုင်ငံမှာတခြားစီးတက်လာပြီးနောက်မှာတော့2018ခုနှစ်နောက်ပိုင်းဈေးနှုန်းထိန်းချုပ်မှုကိုပထမဆုံးအကြိမ်ဖြစ်ဆောင်ရွက်လာခဲ့ပါတယ်။ဒီလိုလှုပ်ဆောင်တာဟာဆိုရင်ကျန်းစိုက်တောင်သူတွေအတွက်ဝင်ငွေထိခိုက်နိုင်တာကြောင့်စိုက်ပျိုးထုတ်လုပ်လို့စိတ်ရောနေသွားနိုင်တယ်လို့လည်းပြောပါတယ်။ထိုင်းနိုင်ငံမှာစိုက်ခင်းတွေရှင်းလင်းမှုရှိတာကငွေကုန်ကြေးကျတတ်တာပေမဲ့ မီးခိုးမျိုးဖုံးလွှမ်းစေတာကြောင့်တောင်ယာရီကိုမီးရှို့ရှင်းလင်းတာမဟုတ်ဘူးလေအစိုးရကတောင်းဆိုထားတာဖြစ်ပြီးလက်သမားတွေစိုက်ပျိုးထုတ်လုပ်ရေးမှာကုန်ကျစရိတ်ကပိုပြီးတော့များလာစေပါတယ်မြန်မာကျန်းတောင်သူတွေအတွက်လည်းစိုက်ပျိုးရေးကုန်ကျစရိတ်ကတိုးလာတဲ့အကြောင်းကျန်းတောင်သူကိုဝင်းထွန်းစောကပြောပါတယ်ယင်းကြီးကတော့ဘုမလင်ပြောရဲမတ်တင်ကြီးတိုက်ရေးတော်တော်ကြီးပါတယ်ကျန်းစိုက်တိုက်မှုတွေအ
chandang dunia di kah ada nujul lah. Yesi tadi kita tadi natau, chandang jangan oleh tadi natau lom bila sini dekha jalo. Jadi itu doh miala bare. Nabi kemasau ne di plastik tu, kecahau ne utar arung putar di pautar di buk dia jalan ema. Terus jenaroh di chandang dunia ro miado sana lu jenaroh di tadi ledaun lom pachale soin kai meko.
ခမန်းနာပါတယ်မှာတသိန်း2000ဆိုရင်တော့ဒါသူတို့ဟိုပုံမှန်လောက်ပဲရမယ်လို့ခမန်းနာပါတယ်ကြံထွက်နေတယ်ဆိုရင်တော့ရှုံးရမယ်ဖြစ်ပါတယ်ခင်ဗျာကဘာမှာဒုတိယနဲ့တတိယတခြားကျင်ပိုးတဲ့အိန္ဒိယနဲ့ထိုင်းနိုင်ငံတို့မှာပုံမှန်မဟုတ်တဲ့6တွေ့ရာသီဥတုကြောင့်ကြံသီးနံတွေပျက်စီးခဲ့ရပြီးကဘာမှာတခြားကုန်စီရွှေချရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းတခြားစရုံတွေကကြံတောင်သူတွေတူးချက
ni dine ma le to pi do pe la ba de da bi me twin a su ga se chi la ra chao chan taung tu ri atwe a myat thwa pho ga ma yi me ya phit de lu le chan taung tu ko win thun so ga shin pya ba de
chano lo a yauk po ga le set yong a yauk po ga de a cha chan ta tain 2000 khana set yong pi si ka dai ni ga mi si dai ko 5000 kwe phit de chi ma
ြန်တန်က6000ခွဲဆိုတော့2000ပိုများတာပေါ့မှာအခုကျတော့ဟိုဘဲလန့်ညှိနေတဲ့ခါကျတော့ကျန်တောင်သူတွေကအဲပို့ပြီးတော့ပုံကြစီများလာတယ်နောက်တစ်ခါလုတ်အားကတွေကလည်းဒီနေ့ကဆက်ဆက်ရတိုးလာတဲ့ခါကျတော့ပုံသေးလုံးတွေတိုးလာတဲ့ခါကျတော့တိုက်တိုးပြရတဲ့ခါကျတော့တိုးလာပြီးတော့ကျန်သေးလုံးကျတော့သူတို့စက်ရုံကလည်းမနေ့ကတသိန်းတတောင်းွယ်တယ်ဒီနေ့တသိန်းနှစ်တောင်းွယ်တယ်အဲ့တော့တိုးတော့တိုးပြရပဲဒါပေမဲ့တောင်သူဘက်ကကျတော့လူတလောက်အဆင်မပြေဘူးဖြစ်နေတာပေါ့ဒါပေမဲ့ဒီနေ့တော့သူတို့တိုးပြမယ်လို့တော့ပြောပါတယ်စက်ရုံကတော့
2023-2024 ရာသီအတွင်းကဘာတလွားတကြားထွန်းနှုတ်ဟာပြီးခဲ့တဲ့နှစ်နဲ့နှိုင်းရှင်ရင်နှစ်ရာဂိုင်းနှုတ်လောက်ကျဆင်းမယ်လို့ကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ FAO ကခန့်မှန်းပါတယ်အိန္ဒိယနိုင်ငံမှာရာစုနှစ်အတွင်းအချောက်သွေးဆုံးအဖြစ်2023ခုနှစ်ဩဂုတ်လအတွင်းကျုံ့တွေ့ခဲ့ရပြီးတကြားထုတ်လုပ်မှုက8ရာဂိုင်းနှုတ်ကျဆင်းသွားခဲ့ပြီးနောက်မှာတော့တကြားတင်ပို့မှုကိုလည်းတားမြစ်ထားပါတယ်အမေရိကန်စိုက်ပျိုးရေးဌာနစီးရင်တွေအရပြီးခဲ့တဲ့နှစ်အတွင်းတကြားအများဆုံးတင်သွင်းခဲ့တဲ့အင်ဒိုနီးရှားနိုင်ငံကတင်သွင်းမှုကိုကန့်သတ်လိုက်သလိုပဲကမ္ဘာမှာဒုတိယမြောက်တကြားတင်သွင်းမှုအများဆုံးတရုတ်နိုင်ငံကလည်းပြည်တွင်းတကြားစီးရင်လုံးချီးမြှင့်မှုကိုကာမိစေဖို့အတွက်6နှစ်အတွင်းပထမဆုံးအချိန်အဖြစ်တူလောင်တကြားတွေကိုမဖြစ်မနေထုတ်ရောင်းခဲ့ရကြောင်း FAO ရဲ့စားတောက်ကုန်စည်ဈေးကွက်ဆိုင်ရာသုတေသနမှူးပါမာရီကပြောပါတယ်ရှင်
မတင်ဂီထားရဲ့စီးပွားရေးကဏ္ဍပါရှင်အခုဆက်ပြီးတော့လူမှုရှုခင်းစီစဉ်ကိုတင်ဆက်ပေးကြပါတယ်စိတ်တက်တာရရစေမဲ့ပန်းနေရဲ့အစွမ်းဆိုတဲ့ခေါင်းစဉ်နဲ့ပန်းကုထုံအကြောင်းကိုပန်းကုထုံအထူးပြုဆရာမမတ်မုံမြတ်ကိုမတ်စုမြတ်မုံကမေးမြန်းတင်ဆက်ထားပါတယ
်အားလုံးတွေဆက်ရောကိုပါအေးချမ်းနဲ့နှစ်သက်ဖြစ်ကြပါစေရှင်နှစ်သက်မှာတောကအမောတွေကနေခဏကင်းဝေးအောင်လို့ပန်းကလေးတွေနဲ့ကုစားကြည့်ဖို့ဒီတစ်ခါစီစဉ်ထားပါတယ်ပန်းကလေးတွေတိုင်းမှာသူ့အစွမ်းနဲ့သူရှိကြတာကြောင့်ဒီပန်းလေးတွေရဲ့ဆွမ်းအားတက်ရောက်မှုနဲ့ကိုယ့်ရဲ့စိတ်ကိုပျော်ရွှင်အောင်ငြိမ်းချမ်းအောင်လို့လုပ်နိုင်မဲ့ပန်းကုထုံးဒီနဲ့ဖြစ်ပါတယ်။ကိုယ့်ရဲ့စိတ်ခံစားချက်ကိုဒီပန်းကလေးတွေကနေတစင်နေအောင်ပုံဖော်ကြည့်ပြီးတော့မှစိတ်သက်သာရာရအောင်လုပ်နိုင်မဲ့နည်းလိုလည်းပြောလို့ရနိုင်ပါတယ်။ဒီအကြောင်းပြောပြမဲ့သူကတော့ Ikebana Japan Pantone ကျွမ်းကျင်သူတစ်ယောက်ဖြစ်တယ်လို့ဒီပန်းကုထုံးအထူးပြုဆရာမမတ်မွန်မြတ်ဖြစ်ပါတယ်ရှင်။
ဒီမှာဂျပန်ရိုးရာအီကေပါနာပန်ထူနီဆိုတဲ့ဥစားရှိတယ်ပေါ့နော်အဲ့ဒီထဲမှာမအိုဟာရာစတိုင်ဆိုတဲ့အဲ့ဒီသူစတိုင်မျိုးစုံရှိတယ်မှာအိုဟာရာစတိုင်ဆိုတဲ့ဟာကိုလေ့လာနေတာပါ2008ခုနှစ်လောက်ကနေစလေ့လာပြီးတော့အခုလောလောဆယ်မှာတော့သူတို့သတ်မှတ်ထားတဲ့ Four Term Master Course ကိုတက်နေပါတယ်အဲ Four Term ဆိုတာကစတုတ္ထအဆင့်ပေါ့နော်မြန်မာလိုပြောလို့ရှိရင်စတုတ္ထအဆင့်နောက်ဆုံး level ကပထမအဆင့်အထိကိုတစတုတ္ထတတိယဒုတိယဆိုပြီးတော့အဆင့်ဆင့်တက်သွားပါတယ်အဲ A Student အဆင့်မတိုင်ခင်မှာကတော့သူများတွေကိုပြန်သင်ပေးလို့ရတဲ့ Instructor အဆင့်ကိုရထားပြီးပြီပေါ့နော်နောက်ပြီးတော့ပန်းကုထုံးအနေနဲ့ကတော့ဒီလွန်ခဲ့တဲ့နှစ်လောက်ကမှစပြီးတော့လေ့လာဖြစ်တာပေါ့နော်ဂျပန်နိုင်ငံမှာရှိတဲ့နေတဲ့မျိုးပါပဲအဲလောလောဆယ်တော့အဲ့ဂျပန်နိုင်ငံကနေပြီးမအွန်လိုင်းအနေနဲ့သင်ယူထားပြီးတော့ပန်းကုထုံးဒီ instructor ပေါ့နော်ပန်းကုထုံးပညာရှင်ဖြစ်မဲ့သူတွေကိုပြန်သင်ပေးလို့ရတဲ့အစဉ်အထိအတိအပြုလက်မှတ်ရထားပေးတာဗျာ
အဲ့လိုမျိုးဒီပန်းနေအကြောင်းကြောကြောချင်ချင်သိသူတယောက်အနေနဲ့မေးချင်ပါတယ်ဆိုတော့ပန်းနေရဲ့ဒီပေါ့နော်အကြောင်းအနက်တို့ရဲ့ပုံစံကလူတွေရဲ့စိတ်ပေါ်မှာဘလောက်ရှိတို့တက်ရောက်မှုရှိတယ်လဲဆိုတာကိုလည်းပြောပြပါပါရှင်
ပန်းလို့ပြောလိုက်လို့ရှိရင်ဒါကျမတို့မြန်မာလူမျိုးတွေနဲ့ရင်းနှီးပြီးသားပေါ့နော်။မဖျားပန်းထူတာပဲဖြစ်ဖြစ်ဖျားเจ้าမှာပန်းလာစင်တာပဲဖြစ်ဖြစ်ဒီကိုယ့်အနေအိမ်မှာပန်းလေးတွေစိုက်ထားတာပဲဖြစ်ပန်းမြင်လို့ရှိရင်စိတ်ကြည်ညိုမှုရှိတယ်ဆိုတာကဒါလူတွေမှာငကိုတွေကရှိထားပြီးသားခံစားချက်တစ်ခုပေါ့နော်။ဒီပန်းကုထုံးအနေနဲ့အထူးသဖြင့်ဒီအခဲပါနာဆိုတဲ့ဟာကတော့ပန်းအလှဆင်တဲ့ဒီဇိုင်းပုံစံပေါ့နော်။တဘာဝကိုအလှပြန်ပြီးတော့တရုပ်ဖော်ယူတာဖြစ်ပေမဲ့ကျမအခုလေ့လာထားတဲ့ပန်းကုထုံးကတော့စိတ်ကြမ်းမာရေးနဲ့ပတ်သက်ပြီးတော့ပို့ပြီးတော့နီးစပ်ပါတယ်။အဲဘာဖြစ်လို့လဲဆိုတော့ဒီပန်းကုထုံးမှာတုံးတဲ့နီးကပန်းကိုကျင်လို့ရှိရင်ထိတွေ့ခံစားပန်းအစ်စ်ပေါ့နော်ပန်းအစ်စ်ကိုထိတွေ့ခံစားရပြီဆိုလို့ရှိရင်လူတွေကဒီအုံနောက်ထဲမှာတုံ့ပြန်မှုတစ်ခုပြုလုပ်လေရှိတယ်။အဲအုံနောက်ရဲ့တုံ့ပြန်မှုကဘာလဲဆိုလို့ရှိရင်စိတ်ကတင်းကျပ်နေရဆိုလို့ရှိရင်ဖြေဖြော့တယ်အရန်ကိုရိုးရဲပြီးတော့စိတ်အင်အားမရှိဘူးဆိုလို့ရှိရင်စိတ်အားကိုတင်ပေးတဲ့သဘောမျိုးပေါ့နော်အဲ့လိုမျိုး response ရှိတယ်ဆိုတာမျိုးကိုဒီဂျပန်နိုင်ငံမှာရှိတဲ့တက္ကသိုလ်တွေကလေ့လာထားတာမျိုးတွေရလတ်တွေလည်းရှိတယ်အဲ့လိုရလတ်ကိုအခြေခံပြီးတော့ဒီပန်းကုထုံးဆိုတာကိုတည်ထွင်ထားတာဖြစ်တဲ့အတွက်ကြောင့်မလို့ဒီလူတွေကျမတို့ဒီတိုင်းထိတွေ့ခံစားနေတဲ့ဒီပန်းနေတဲ့ထိတွေ့ခံစားရတယ်မပန်းလေးမြင်လို့ချစ်ဖို့ကောင်းလိုက်တာစိတ်ချမ်းသာလိုက်တာဖျားပန်းတက်ပယ်လိုက်တာဆိုတဲ့ခံစားချက်မျိုးတွေကဒီလူတွေရဲ့အုံနောက်ရဲ့တုံ့ပြန်မှုကနေလာတဲ့ဟာဆိုပြီးတော့ပြော ရပါတယ
်ဟုတ်ဟုတ်အဲ့တော့ပြောချင်တာကတော့ဒီပန်းနေရပေါ့နော်လူတွေရဲ့စိတ်အပေါ်တက်ရောက်နိုင်စွမ်းနဲ့ဒီစိတ်ကိုပြေပြားအောင်ကုသတဲ့နီးလို့ပန်းကုထောင်းကိုပြောရရမယ်ထင်ပါတယ်အဲ့ဒါဆိုရင
်ဟိုကုထောင်းလို့ခေါ်ပေမဲ့စေးကုသတဲ့နီးဆိုတာအထက်ဒီကိုယ်စိတ်ရဲ့ကျန်းမာရေးပေါ့နော်ကိုယ်စိတ်ကျန်းမာရေးကိုကိုယ့်ကိုယ်ကိုအတိအမှပြုဖို့ဝင်ပေါက်တစ်ခုအနေနဲ့လို့ကျွန်မကတော့ပို့ပြီးတော့ပြောချင်ပါတယ်ဟိုကိုယ်ပါစိတ်ပြဿနာစိတ်ကျန်းမာရေးပြဿနာမရှိဘူးဆိုတဲ့လူတွေပို့မှာစိတ်ပင်ပန်းနေအတင်းတင်းကြပ်ကြပ်ခံစားနေရတယ်အနေတိုင်းအလုတ်ပင်ပန်းတဲ့လူလူမျိုးဘလို့လူမျိုးဝင်ဆိုပေါ့နော်အမျိုးသားအမျိုးသမီးမရွေးဒီပန်းနဲ့အဲထိတွေ့ခြင်းအပြင်ကိုယ်စိတ်ထဲမှာဘာတွေဖြစ်နေလဲပထမဆုံးအစဉ်အနေနဲ့သိနိုင်တာပေါ့နော်အဲ့ဒီဟာမျိုးကိုသိနိုင်ဖို့အတွက်ဥပမာကောင်ဆယ်လင်းလည်းမသွားခြင်းဘူးစိတ်ကျန်းမာရေးဆရာဝန်ရှိလဲသွားဖို့ကိုယ်ကနည်းနည်းတွေ့နေရဆိုလို့ရှိရင်စမ်းသပ်ကြည့်နိုင်တဲ့နည်းတစ်ခုလို့တော့ကျွန်မပြောချင်ပါတယ
်ဟောပန်းကုထုတ်ဆရာမနဲ့တွေ့မယ်ဆိုတော့ကျွန်မလည်းပန်းအိုးတစ်လုံးတော့ထိုးထားရရှင်အဲ့တော့အာဒီမှာပေါ့နော်ညောင်ပြရမယ်ဆိုရင်တော့မြင်လာတော့မသိဆရာမဆိုအဲ့လိုမျိုးဒါကတော့လက်ရှိကိုယ့်ရဲ့စိတ်ဟိုကပေါ့ဘယ်လိုပြောပြရမလဲကိုယ့်ရဲ့စိတ်အပေါ်မှာဟိုဖြစ်နေတာပေါ့မှာထိုးလိုက်တဲ့ပန်းအိုးလို့ပြောရမယ်ထင်ပါတယ်เนาะဆိုတော့အဲ့ဒါကိုကြည့်ရောဘယ်လိုမျိုးစိတ်ရှိနေတယ်လို့သုံးသပ်လို့ရမလဲရှင
်အခုကြည့်လိုက်တဲ့ပန်းလေးဆိုလို့ရှိရင်တော့ပန်းမဟုတ်ဘဲနဲ့အရွက်ကလေးပေါ့နော်အရွက်ကလေးအရွက်ကလေးဖြစ်နေတဲ့အတွက်ကြောင့်မလို့အစိမ်းရောင်အရွက်တွေဟာလည်းပဲဒီပန်းကုထုံးကြီးထဲမှာအရေးကြီးတဲ့အစိတ်ပိုင်းတစ်ခုမှပါပါတယ်စိတ်ရဲ့တည်ငြိမ်မှုနောက်ပြီးတော့အေးချမ်းမှုကိုတောင်းတနေတဲ့အချိန်မျိုးမှာတခြားပန်းတွေအရောင်တွေကိုမကြည့်ချင်မမြင်ချင်ဘူးဘာဖြစ်လို့လဲဆိုတော့ကိုယ့်မျက်စိရှင်မှာအရောင်တွေအသွေးတွေရှုပ်ရှုပ်ခတ်နေရရင်များနေတဲ့အတွက်ရှင်းပြလိုက်ခြင်းနဲ့ခံစားချက်မျိုးပေါ့နော်ရှင်းရှင်းလင်းလင်းလေးနောက်ပြီးတော့အထူးသဖြင့်အောက်မှာတုံးထားတာလည်းဖန်အိုးလေးဖြစ်တဲ့အတွက်ကြောင့်မလို့ကြည်ကြည်လင်လင်ဖြစ်နေတဲ့ခံစားချက်ကိုတောင်းတနေတဲ့အချိန်မျိုးမှာအဲဒါမှမဟုတ်လို့ရှိရင်လေအဲ့ဒါမျိုးကိုကိုယ်ကလက်လန်းယူဖို့စူးစမ်းနေတဲ့အချိန်မျိုးမှာဒီအစိမ်းရောင်ရှိတဲ့အရွက်တွေကိုပို့ပြီးတော့ကိုကစိတ်ကနေပြီးတော့မသဘောကျနေတတ်တာမျိုးပေါ့နော်အဲအဲ့ဒီထဲမှာမှဥပမာအရောင်ပါတဲ့ပန်းတပွင့်ကိုထပ်ထည့်မယ်ဆိုလို့ရှိရင်ဒီကိုယ့်ရဲ့စိတ်ရဲ့နောက်တဆင့်ပေါ့နော်ကိုလိုနေတဲ့စိတ်အေးချမ်းသွားပြီဆိုရင်ကိုဘာလို့မျောလင့်မလဲကိုဘာလို့လိုချင်လဲဆိုတာမျိုးကိုထည့်လို့ရမယ်လို့ထင်ပါတယ်
အခုလိုပေါ့နော်မမမြတ်တို့လိုမျိုးဒီကျွမ်းကျင်တဲ့သူတွေကကိုယ့်ရဲ့စိတ်မှာဘာဖြစ်တယ်ဆိုတော့သုံးသပ်ပေးနိုင်တဲ့သူမရှိဘူးဆိုရင်တော့ဒီလိုမျိုးပန်းကုထုံးနဲ့ကိုယ့်ရဲ့စိတ်ဒီဟိုစာပေါ့နော်လက်ရှိမှာဟိုစိတ်ပင်ပန်းမှုတွေကိုပြေပြောင်းအောင်တော့လုပ်နိုင်ဖို့ကဖြစ်နိုင်မှာမလားရှင
့်ပန်းကုထုံးဆိုတာဘာလဲဆိုတော့လွယ်ဆုံးပြောရမယ်ဆိုလို့ရှိရင်ကိုယ့်စိတ်ထဲမှာသဘောကျသွားတဲ့ပန်းလေးကိုကိုကအာယုံစုဆိုင်ပြီးကြည့်မိတာပေါ့ဥပမာမနက်ခင်းဈေးသွားတယ်ဈေးသွားရင်းနဲ့ဖျားပန်းဝယ်မယ်လို့စဉ်းစားလိုက်တဲ့အချိန်မှာပုံမှန်ဆိုရင်တော့နှစ်စီပန်းပန်းရောင်သဘောကျနေပေမဲ့ဒီနေ့မှာတော့ငါကဏမာပန်းဝဝါတွေကိုလိုချင်တယ်ဒီနေ့ဘယ်လိုအောင်ပေါ်ပါပဲဖြစ်ချင်တယ်ဈေးနည်းနည်းကြည့်လဲပဲငါဒါပဲလိုချင်နေဆိုတာကဒါကိုယ့်ရဲ့မသိစိတ်ကလှုံ့ဆော်မှုတစ်ခုပေါ့နော်ကနမဝံအဝါကိုလိုချင်တဲ့အချိန်ကမိသားစုတိုက်တိုက်ဝန်းဝန်းနဲ့ဆုံဆုံလင်လင်ရှိကျင်နေဆိုတဲ့ခံစားချက်မျိုးကနမပန်းမှာပါတဲ့ပွင့်ဖက်ကလေးတွေလိုကတစ်ခုနဲ့တစ်ခုဆင်တူလေးတွေဆိုတော့အဲ့လိုမျိုးတိုက်တိုက်ဝန်းဝန်းဖြစ်ချင်နေတဲ့အဝါရောင်ဆိုတာတောက်တောက်ပောက်ပောက်ပျော်ကျွမ်းရွှင်ရွှင်ဖြစ်ချင်နေအဲ့လိုခံစားချက်မျိုးရှိနေတာပေါ့နော်ဆိုတော့ဟိုအသေးစိတ်သေးဘူးကတော့ကျမတို့လိုမျိုးပန်းကုထုံးကိုလုတ်ပြီးတဲ့သူတွေကိုရှာပြီးတော့ဆက်သွယ်ပေးပါဟိုကျမရဲ့ page လေးရှိရပေါ့နော်လာလဲပြီးတော့အဲ့ဒီမှာလေတစ်ခါတစ်ခါလို့ရှင်ဟိုပန်းနဲ့ပတ်သက်တဲ့အကြောင်းအရာတွေဖော်ပြထားပေးမယ်အရေးကြီးဆုံးအချက်ကတော့ကိုယ်စိတ်ကလှုံ့ဆော်လိုက်တဲ့ပန်းဟိုငါဒီပန်းလေးကိုသဘောကျလိုက်တာဆိုတဲ့ဟာကဒီပန်းနဲ့ကိုယ်နဲ့ကြားတဲ့ကဟို conversation တစ်ခုပေါ့နော်စကားပြောမှုတစ်ခုပဲဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒါလေးကိုသတိထားကြည့်ပါကိုယ့်ရဲ့စိတ်ကလေးပေါ့ငါပုံမှန်ဝင်နေကြပန်းမဟုတ်ဘဲနဲ့ဒီပန်းလေးကိုလိုချင်နေပါလားဒါဘာကြောင့်မှလဲဆိုတာကိုပြန်ပြီးရက်ပြီးတော့ပေါ့နော်ခဏရက်ပြီးတွေးကြည့်တဲ့အတွင်းမျိုးကိုရဟိုဟိုလုတ်ကြည့်ပါအဲ့ဒါကလည်းပန်းကုထုံတစ်ခုပါပဲပန်းဝယ်တာပန်းခူးတာမျိုးမဟုတ်ရင်တော့မှအိမ်မှာစိုက်ထားတဲ့ပန်းကလေးတွေခုနပြောသလိုမျိုးအရွယ်စိမ့်စိမ့်လေးတွေကိုထိုင်ကြည့်ခြင်းအပြင်လည်းဒီအိတ်ထဲကိုစိတ်ကလေးခဏနှစ်လိုက်တာဒါမှမဟုတ်လို့ရှင်လည်းဖျားပန်းထိုးထားတာအိမ်မှာထိုးထားတဲ့ပန်းလေးတွေကိုခဏစူးစိုက်ကြည့်ခြင်းအပြင်လည်းကိုယ့်ရဲ့စိတ်ကိုဖြည့်ဖြောက်ပေးနိုင်တဲ့အတွက်ကြောင့်မို့လို့ဒါလည်းပန်းကုထုံရဲ့ပထမဆုံးခြေလှမ်းလို့ကျွန်မကပြောလေးရှိပါတယ်
ဆိုတော့ပြောချင်တာကဒီလိုမျိုးပေါ့နော်မမမြတ်တို့လိုမျိုးဒါပဲပန်းထိုးထားရင်တော့ဖြစ်ဘာစိတ်ဖြစ်နေလဲဆိုတာမျိုးတုံ့သက်ပေးနိုင်တဲ့သူမရှိဘူးဆိုရင်လည်းကို့ဘကိုဒီလိုပန်းကလေးတွေနဲ့ကို့စိတ်ကိုအာခဏလေးတော့ဒီကိုယ့်ရဲ့ဘယ်လိုပြောရမလဲဒီတော့ကရောက်နေတာလေကိုယ့်ရဲ့စိတ်ဟိုပူပန်မှုတွေပေါ့နော်အဲ့ဒါတွေခဏလေးဖြေးဖြားအောင်ပန်းနေနဲ့လှုပ်လို့ရတယ်ဆိုတဲ့သဘောပေါ့
ဟိုလူတိုင်းကိုယ့်ရဲ့မသိစိတ်ရဲ့လှုံ့ဆော်မှုကိုသတိထားကြည့်တဲ့ဟိုအခွင့်အရေးတွေပေါ့နော်ပန်းကုထုံးလို့ပြောလိုက်တဲ့အတွက်ကြောင့်မလို့ပန်းကနေပြမတကိုးတွေထွက်လာပြီးကိုယ့်ကိုကူစားပေးတာမျိုးမဟုတ်ပါဘူးကိုယ့်စိတ်ထဲမှာတကုတ်ကုလုံနေတယ်လို့တောင်းတနေတဲ့ဟာလေးကိုသတိထားမိခြင်းအပြင်ဒီစိတ်တင်းကျမှုတွေဒေါသထွက်မှုတွေမခံနိုင်မှုတွေဒါမှမဟုတ်လို့ရှိရင်အလွန်မင်းပြုံနေအလွန်မင်းတက်ကြွနေတဲ့ဟာမျိုးတွေပြန်ပြီးတော့ balance မြအောင်လုပ်ပေးနိုင်ဖို့အတွက်အထောက်အကူပေးပါလိမ့်မယ်
班里太嘛，这种不到哦，班里是啥嘞？像走起了，可以要娃要皮要米要，没有东西可以做。白班嘛，若偏不落算的事业是啥？没有哦，班骨头嘛，快啥怎么他让没有希望那些？
第一家偏不呢？大家班那个嘛，啥表嘞？你第一班班偏也行啊。那比如第四家嘛，人家把他的公司了，你帮那生意完了来些嘛，第全他人你偏得多讲么喽？第一班嘛，事业班的路面啊，我班上一段路线，如果对那的班有的我多啊，适当教育比如，但是我没有怎么他来希望的，我嘛别没说，第六没有个别来的。是的，帮帮咱呢，那我们不如没有看啥结果，背时的啵喏。但咱们若帮工厂，老老先都内涵的对吧？所以，你若没有平时帮侬，若没有你家帮侬，若没有对吧？啊，和那外头部队那边没，没是的，帮你没有来是的啵喏。而没有小老先喏，地天气比较，地大转呢，都这个，他没有偏不拉么地步，地路看啥结果，拉么地步，所以比较地路不一样，没有是吧的。
So, my man, I'm going to go to the solution of Nancy Nini Bolly, not Nancy Nini Ro, not the kind Nancy Van Bayanus Ro. A Nancy Nini, yes, one that is so in all the banku toma, a balloon, you pure talo, pure talo.
Nancy and Nigaro, the Lu Dai, Mina Nele Kanza, Jido Yamepon, Nancy and Niga, Mina Ne, a Buddha go tona, Jan, Dr. Papa Pinam, you pure die passion, no, the Lu, a chip.不能而且我只有跑来搬手比较的动力系的哎一路吧呗那都负责嘛的包扎那今年把特别这么的包扎的哎的表里系的双拉包那你看表嘛一台的这么发表你帮我的包扎里面都啊的 pressure 包能够把嘛新年 pressure 我嘛上位奥马片呗 DKK 有过交上片没事啊路 pressure 没有交进你的钱没有嘛那是你有的包扎的的那都苦啊假如过嘛新年你的银行包我嘛，我嘛东亚呗，是的，这批人老阿没说嘞，菜苗，急急忙忙交多嘞。你看你比如那批人老的哈个，恁恁老批没，东亚你比如嘛，这批人老的卡嘛，啊，怎么说，就那么中间头比如修来的，因阿苗老阿呢嘞，菜苗嘛，你们是你有没是的，你们出来那都不好赚你的的啵，喏，所以阿老苗菜嘛，你们是你有，我嘛过夜那嘛，阿拉偷他啦，苗呗批批，哎，咱们马路先批阿班点他啦，苗呗批批，哎，老路先。第一年是你呀，你个嘛，我银行办的吧，那时候看啥子没有说的，我嘛的路银行是吧啦，我的路银行我当当的，我嘛路安的时候，变比如买路边的，你呢，过也水果变比如，哦，那等不咋变来那啵，那爱路没有看啥子个变来嘛的。
办的路标来路线咯，阿龙啊，办所以啊，他没有的没那边三年，是不是嘛？伢来看他家的玻璃说，没有大爷你呢嘞，苦路没有的办的。啊，月薪的也算啊，那个月薪高的工资那年是啥没有啊？薪文啥浪不？那个都没有算上路压那那些。
怎么的 client 不？那怎么修？那比如刚说你修的对嘛嘞？没有大的爸爸的，他家头先没有他妈没有大的偷他的，哎，累呀不？那都是帮偷开的，比如都是累呀不？比如他妈就偷了这张不烂的，没有洗的了。那我嘛的苦逼也没收入性，第半股通啥给的？那汤湿的，是那个这帮人家嘛，苏南米皮皮了，我眼睛也都开的苦的吧？哎龙啊，哎地大嘛的，给人我眼看下来努力个多比了，第半股通多老比的看嘛。没有到没有的没有的办公室我三级家人呢哎你得打嘛无伤别过了老师弄你两个没有打吧但超市老师比了就把钱嘛的我办了表来流行没可怜的那三年没有的没有三年了表面没没有打的也嘛嘞谁家嘛也是啦是的谁家嘛也一直不是的都讲我喽我班长班母路没嘛那边三年了没对几遍呢过夜谁看着这个过来的个地来没我们嘛七两的苦你呢不能三大进来嘛嘞
班库头图表示阿妈妈妈咪阿七八日先，班女也顾上奶酸奶，六日也的边来现在奶奶 AR 的帮菜比罗妈，那只毛班里的那龙大瑞边来感冒了阿没有奶奶了都该表白先，怎么苏咪阿妈妈？
马苏咪阿妹耶，刘母秀跟西西妈先，古罗家里的来亲妈，马肯里突然间就得来表白比罗先。
ガザ地帶嘛哈馬斯對炸裡嘎洛克中旅呢薩馬別逼克木將伊斯賴內內內將也3杯歐歐丹裡脫波拉巴里印度尼西亞內內蘇馬特拉將廟邊古羅賓加140著逼給的庭伯公嘎要來給的將印度尼西亞阿蘇亞邊庭塔那嘎迪個尼偷輪他巴里မြန်မာနိုင်ငံတွင်းကလူနည်းစုရိုဟင်ဂျာဒုက္ခသည်တွေဒီလပိုင်းအတွင်းအင်ဒိုနီးရှားနိုင်ငံကိုထပ်ရောက်လာတာဖြစ်ပြီးတော့စနေနေ့ကကန့်ကွက်လာတဲ့လှေနဲ့အတူအမျိုးသမီးနဲ့ကလေးငယ်တွေလည်းပါဝင်တယ်လို့တာဝန်ရှိရဲတွေကပြောပါတယ်ရှင်
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစံကျော်နဲ့ကိုစီသူဖြစ်ပါတယ်ဆပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ခီလာဝီလျံနဲ့ဟယ်လန်တို့ဖြစ်ပါတယ်ရှင်ဒီညရဲ့အစီအစဉ်မှုကကျွန်မဆုမမရှင်ဗီအိုအေမြန်မာပိုင်းရဲ့ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ဒီကနေ့
This program has come to you.